Welcome to the Voice of America in Burmese.
mingla mne khema taw ta shin mya shin American Bureau of Washington DC မြို့တော် VOA American တန်ရန2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ပုတ်ထုနေ့မနေ့ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနေ့ခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်းပါရှင်ဒီကနေ့မနေ့ဖက်တင်တွေကိုတော့မတင်ကြီးထိုင်းနဲ့ကျမနာငလောက်ပြောပြမှာပါမြန်မာစစ်ကောင်စီကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတန်ခါပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ် NUG ကိုနိုင်ငံတကာကအသိအမှတ်ပြုဖို့ကုလသမဂ္ဂအလို့အခွင့်ရေးကိုယ်စားလှယ်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်တခါပါကစ္စတန်ဗလီအသေးခံဘုံခွဲတိုက်ခိုက်မှုမှာတော့တေဆုံးသူက100အထိရောက်လာပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်သတ္တရှင်များရှင်ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်တဲ့နေ့ဖြစ်တာနဲ့အညီပဲဆင်အာဏာသိမ်းမှုဆိုင်ရာသတင်းဆောင်မတွေအထူးအစီအစဉ်တွေကိုသတ္တရှင်တို့ဒီမနက်ခင်းမှာနားဆင်ကြရမှာဖြစ်ပါတယ
် And the first and foremost recommendation is to renounce
စစ်ကောင်စီဟာတရားဝင်ဆောင်တဲ့စစ်ကောင်စီကိုနိုင်ငံတကာကပူးပေါင်းတန်းခံနိုင်ရေးဆောင်ရွက်ကြဖို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာပါဒီသတင်းနဲ့အတူပဲစစ်ကောင်စီအပေါ်အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုဆီယနာသိမ်းမှုကြောင့်ကြုံရတဲ့စိတ်ဒဏ်ရာတွေကိုကုစားရေး NUG ယာယီသမရဒူဝါလာရှိလာနဲ့တီးသန့်ဆက်သွယ်မေးမြန်းကနှစ်နှစ်ကြာလာပြီဖြစ်တဲ့ຫນွေဦးတော်လှန်ရေးအပေါ်ယုံကြည်ချက်အတိုင်းအတာစတဲ့အထူးအစီအစဉ်တွေကိုဒီမနက်ခင်းမှာနားဆင်ကြရပါမယ်တရင်ပါစင်ခဏတည်းမှာတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုနန်းလောင်နဲ့အတူတင်ပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကအင်ကာနေပါပဲမြန်မာစစ်ကောင်စီကိုတန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ
် We alongside our partners and our allies including at ASEAN and the United Nations
ကုလသမဂ္ဂနဲ့အာဆီယံအပါအဝင်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာစစ်ကောင်စီကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖန်ဆီးထားသူတွေပြန်လုပေးဖို့နဲ့အခြေအနေတွေတိုးတက်လာအောင်တောင်းဆိုခဲ့ပေမဲ့မြန်မာနိုင်ငံအခြေအနေကပိုးလိုအောင်ဆိုးလာပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်6ဦးနဲ့လုပ်ငန်း3ဦးကိုဒီကနေ့ထပ်ပြီးတော့တန်ခါလိုက်တာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကတင်ထောက်တဲ့ကိုအင်္ဂါနေ့ကပြောဆိုသွားတာပါ။စစ်အာဏာသိမ်းနှစ်နှစ်ပြည့်တဲ့အချိန်မှာပဲစွန့်အင်ကဏ္ဍအရာရှိတွေစစ်ကောင်စီအဖွဲ့ဝင်တွေနဲ့အခြားလူပုဂ္ဂိုလ်တွေကိုခုလိုထမှန်တန်ခတ်ပိတ်ဆို့လိုက်တာပါရွေးကောက်ပွဲကော်မရှင်တပ်တူသူဖော်ရေးလုပ်ငန်းစွန့်ရင်ရေးရအရာရှိတွေလက်ရှိနဲ့အရင်စစ်ဘက်အရာရှိတွေကိုတန်ခတ်ပိတ်ဆို့လာကြောင်းအမေရိကန်ဗန္ဒယေဝန်ကြီးဌာနကပြောပါတယ်လက်ရှိချမှတ်ထားတဲ့မြန်မာစစ်ကောင်စီကိုတန်ခတ်ပိတ်ဆို့ထားတဲ့အစီအစဉ်အောက်ကနေ MOGE မြမရေနံနဲ့တဘာဝတန်ငွေလုပ်ငန်းအရာရှိတွေကိုအမေရိကန်ကပထမဆုံးပြစ်မှတ်ထားတန်ခတ်လိုက်တာဖြစ်တယ်လို့ဗန္ဒယေဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ကနေဒါ၊ဩစတြေးလျနဲ့ဗြိတိန်နိုင်ငံတို့ကလည်းစစ်ကောင်စီအပေါ်တန်ခတ်ပိတ်ဆို့ကြောင်းအင်္ဂါနေ့မှာအတိအထုတ်ပြန်ကြေညာခဲ့ပါတယ်။စစ်ကောင်စီအတွက်ဝင်ငွေအများဆုံးရှာပေးနေတဲ့အစိုးရပိုင်း MOGE ကိုတန်ခတ်ပိတ်ဆို့ဖို့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းနေကြပေမဲ့အမေရိကန်ကအခုမှတန်ခတ်လိုက်တာပါ။ကနေဒါကတော့လူပုဂ္ဂိုလ်6ဦးကိုပြစ်မှတ်ထားတန်ခတ်လိုက်တာဖြစ်ပြီးကုန်စည်တင်ပို့ရောင်းချမှုတွေနဲ့လေယာဉ်စီးရောင်းချမှုတွေကိုတားမြစ်လိုက်ပါတယ်။ဩစတြေးလျကတော့စစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်တပ်ပိုင်းကုမ္ပဏီတစ်ခုကိုတန်ခါလိုက်တာပါဗြိတိန်နိုင်ငံကတော့အပြစ်မဲ့ပြည်သူတွေကိုဘုံးကျဲတိုက်ခိုက်နေတဲ့မြန်မာလေးတပ်အတွက်လေရင်စီတွေဝယ်ယူပေးနေတဲ့ကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်နေရာကိုတန်ခါလိုက်တာဖြစ်ပါတယ်
မြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံချဖို့အင်ကာနီမှာတိုက်တွန်းပါတယ်စစ်ကောင်စီရဲ့တရားဝင်မှုကိုစန့်ကျင်ညှင်းပယ်ပြီးစစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ပူးပေါင်းတိုက်ခတ်ပိတ်ဆို့နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမဟာမိတ်ဖွဲ့ချဖို့လည်းသူကတိုက်တွန်းပါတယ်တရားဝင်မြန်မာအစိုးရဖြစ်ရေးစစ်ကောင်စီရဲ့ပြောဆိုချက်တွေရဲ့အပြစ်အနာအဆာတွေလိုအပ်ချက်တွေကိုဖော်ပြထားတဲ့အစင်းခန်းစာသစ်ကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဆီယနာသိမ်းမှုနှစ်နှစ်ပြည့်ဖို့တရက်အလိုမှာထုတ်ပြန်တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကစစ်တပ်ကအခြေခံဥပဒေနဲ့မညီညွတ်ဘဲအာဏာသိမ်းခဲ့ပြီးဒီမိုကရေစီနှိစရွေးကောက်ခံအစိုးရကိုဖျောက်ချခဲ့တဲ့အကြမ်းဖက်မှုတွေဇက်တိုက်လုပ်ခဲ့တာကြောင့်မြန်မာလူထုအတွက်လူ့အခွင့်အရေးချိုးဖောက်မှုလူသားချင်းစာနာကူညီမှုနဲ့စီးပွားရေးဆိုင်ရာပြဿနာအချက်အသေးတွေအကြီးအကျယ်ဖြစ်စေခဲ့ပြီးနိုင်ငံတော်ဆန့်ကျင်မှုတွေဖြစ်လာစေခဲ့တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်အပိတ်ကောက်ချက်ကတော့ရှင်းပါတယ်စစ်ကောင်စီရဲ့ဆီယနာသိမ်းမှုဟာတရားမဝင်ပါဘူးမြန်မာနိုင်ငံရဲ့အစိုးရဖြစ်ပါတယ်လို့ ူတို့ပြောချက်ကလည်းတရားမဝင်ပါဘူးဒီပြဿနာကိုနိုင်ငံတကာဘက်ကပူပေါင်းတုံ့ပြန်မှုတစ်ကအရေးပါပါတယ်လို့အထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်ရှင
်စစ်အာဏာသိမ်းပြီးတော့နေနေတာကာလအတွင်းစစ်ကောင်စီကတေစီလောက်တဲ့အင်အားသုံးဖိနှိပ်ချုပ်ချယ်မှုတွေပိုတိုလှုပ်ဆောင်လာတယ်လို့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ HRW ကပြောပါတယ်မြန်မာနိုင်ငံအတွင်းအခြေခံလွတ်လပ်ခွင့်ရှိဖို့နဲ့ဒီမိုကရေစီအယတအုပ်ချုပ်ရေးတည်ဆောက်ဖို့စစ်ကောင်စီကိုဖိအားပို့တိုးပေးတဲ့နယ်လို့ HRW ကပြောပါတယ်2021ဖေဖော်ဝါရီလရက်နေ့ကစပြီးတော့အာဏာသိမ်းစစ်တပ်ကအထက်အခံတွေကိုရရဆက်ဆက်နှိမ်နှင်းခဲ့တယ်လို့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သတ်ခဲ့တယ်လို့လည်းဖော်ပြပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန့်ကျင်ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူ 18,000 ထက်မနည်းဖမ်းဆီးခံရပြီးတော့ 2,900 လောက်တေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း APB ကစီးရင်တွေကဖော်ပြပါတယ်လွန်ကြောရေးတပ်ဖွဲ့ဝင်တွေဟာမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေကိုလုပ်ခဲ့တဲ့အကြောင်းနဲ့အာဏာသိမ်းထားတဲ့နနစ်တာကာလအတွင်းမြန်မာစစ်တပ်ကလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေနဲ့စစ်ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ HRW ကပြောပါတယ်တပ်ဆိုင်ရာအစိုးရတွေအနေနဲ့တဘာဝတန်းငွေတပ်သူကြောင့်မြေတာနဲ့တဲ့တင်ပေါ်မှုတွေကရတဲ့စစ်တပ်ကအဓိကနိုင်ငံခြားဝင်ငွေအရင်းမြစ်တွေကိုပြစ်မှတ်ထားပိတ်ဆို့တဲ့အကြောင်းလဲ HRW ကပြောပါတယ်
မြန်မာစစ်တပ်အာဏာသိမ်းပြီးနောက်နှစ်နှစ်တာကာလအတွင်းတရင်လွတ်လပ်ခွင့်ဟာစူးစူးရွရွကျဆင်းသွားကြောင်းနဲ့ဆီယနာသိမ်းပြီးနောက်ဖမ်းဆီးထားတဲ့တရင်တော်အလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ CPJ တရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကဆီယနာသိမ်းနှစ်နှစ်ပြည့်နေ့မှာတောင်းဆိုပါတယ်တရင်သမားတွေအပေါ်ဗက်ပေါင်းစုံကဖိနှိပ်ထားပြီးတဲ့နောက်စိုးရိမ်ချက်ယွမှုတွေကိုဖိနှိပ်ချုပ်ချယ်မှုတွေပေါင်းစုံရင်ဆိုင်နေရတဲ့အခြေအနေမျိုးမှာမြန်မာစစ်ကောင်စီကဒီမိုကရေစီပြန်လည်ကျင့်သုံးရေးအတွက်ရွေးကောက်ပွဲတွေကျင်းပမယ်လို့ပြောဆိုထားတာဟာလည်းအယုံအကြည်မဲ့စရာဖြစ်တယ်လို့ CPJ ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းကိုယ်စားလှယ်ရှောင်းခရစ်ပင်ကပြောပါတယ်။သတင်းတောက်တွေကိုထောင်းချတဲ့နေရာမှာမြန်မာနိုင်ငံဟာကမ္ဘာမှာတတိယအဆိုးဆုံးဖြစ်ပြီး CPJ ကနောက်ဆုံးစင်းကောက်ခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ1ရက်နေ့အထိမြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား42ဦးအချင်းကျခံရတယ်လို့လည်းဖော်ပြပါတယ်။သတင်းသမားအများစုကတော့သူတို့ရဲ့သတင်းအလုပ်တွေနဲ့ဆက်ဆက်ပြီးစုပေါ်အောင်လှုံ့ဆော်မှုသတင်းမှားတွေဖော်ပြမှုလိုမျိုးဆွဲချက်တင်တဲ့ထောင်နဲ့နှစ်နှစ်ကနေ3နှစ်ထိချက်မှတ်ခံထားရကြောင်း CPJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
POA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းကာကွယ်ဝင်ကြီးအိုလက်စကီရနီကော့ဖ်ကပြည်နယ်ကောင်ဆောင်နဲ့တွေ့ဆုံဖို့ပြည်တည်နိုင်ငံပါရီမြို့ကိုအင်္ဂါနေ့ကရောက်ရှိလာပါတယ်။တနင်္လာပါကြာလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်ကိုတံပြန်တိုက်ခိုက်နေရတဲ့ယူကရိန်းကိုကူညီတဲ့အနေနဲ့တိုက်လေယာဉ်တွေပို့ပေးဖို့ဆွေးနွေးကြမှာပါ။ရုရှားတို့ကခုခံမှုအနိုင်နိုင်ငံတွေစီကဂျက်တိုက်လေယာဉ်တွေကိုယူကရိန်းကတောင်းဆိုနေတာပါ။ဒါပေမဲ့လည်းအခုချိန်ထိအကောင့်ထဲမပေါ်သေးပါဘူး။ယူကရိန်းကိုဂျက်တိုက်လေယာဉ်တွေပေးပို့ဖို့စဉ်းစားမလားဆိုပြီးတော့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ကိုတင်ထောက်တွေကမေးမြန်းရမှာတော့ယူကရိန်းအရေးဆွေးနွေးတဲ့အခါဘယ်ကိစ္စကိုမဆိုချလက်မထားပါဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဂျက်လေယာဉ်တွေကိုပို့ပေးဖို့မဆုံးဖြတ်ခင်မှာတော့စစ်လက်နက်ပစ္စည်းတွေရုရှားနဲ့မြေထဲမှာကြာအောင်တင်းမာမှုတွေတိုးမလာအောင်နဲ့ပြင်သစ်ရဲ့စီးဆွမ်းရည်တွေအားနည်းသွားတာမျိုးဖြစ်မလာအောင်စတဲ့တမတ်ချက်အတော်များများနဲ့ကန့်ညီမှုရှိဖို့လိုတယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းအတွက် F-16 ဂျက်တိုက်လေယာဉ်တွေပေးမှာမဟုတ်ကြောင်းသတင်းလာနေကပြောပါတယ်။ပြင်သစ်နိုင်ငံကတော့ဟာဝီဇာအမြောက်ပါစီဇာထရက်ကာဆန်နစီနဲ့လေကြောင်းရန်ကာကွယ်ရေးကိရိယာတွေကိုထပ်ပြီးတော့ပို့ပေးဖို့သဘောတူညီခဲ့ကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးဆက်ဘစ်စတင်းလက်ကော့ဖ်ကပါရီမြို့မှာအင်္ဂါနေ့ကပြောပါရယ်ယူကရိန်းအတွက်ပြင်သစ်ကဟာဝီဇာအမြောက်18စင်ကိုပေးပို့ထားပြီးဖြစ်ပါတယ်
American နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနီမှာအစ္စရေးနဲ့အနောက်ဘက်ကန်တုတ်ကိုသွားခဲ့ပြီးလက်တလောဖြစ်နေတဲ့အကြမ်းဖက်မှုတွေကိုနှစ်ဖက်စလုံးကထိနှိမ့်သိမ့်သိမ့်ရှိလာစေရင်းနဲ့ကာလရှည်ကြာအကောင့်ထဲပေါ်မလာနိုင်သေးတဲ့ American ရည်မှန်းထားတဲ့နှစ်နိုင်ငံတီးရှိရေးဖြည့်ရှင်းချက်ကိုဥတီဆောင်ရွက်ရေးပန်ကြားဆောင်ရွက်ပါတယ်။ Israel ကကွယ်ရေးဝန်ကြီး Yoav Gallant နဲ့ Jerusalem မှာအစောပိုင်းတွေ့ဆုံမှုအတွင်းမှာတော့ Israel ရဲ့လုံခြုံရေးအတွက် American ကခိုင်ခိုင်မာမာဆက်လက်ပိုင်းဖြတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကထက်လောင်းအာမခံပြောကြားခဲ့ပါတယ်ဒီနောက်မှာတော့အနောက်ဖက်ကရာမာလာမှာပါလက်စတိုင်းသမ္မတမာမုဒ်အာဘတ်နဲ့ဝန်ကြီးဘလင်ကင်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကပလီတစ်ခုမှာတနင်္လာနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်သေဆုံးသူအနည်းဆုံး100အထိထိသွားပါတယ်။တေခံဘုံးခွဲသမားကဝတ်ပြုသူတွေရဲ့ရှေ့ဆုံးနားမှာရပ်ပြီးတော့ဘုံးဖောက်ခွဲခဲ့တာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးကကာကွယ်ရေးဝန်ကြီးကပြောပါတယ်။ဘုံခွဲသမားတွေကဘုံခွဲသမားတွေကပြည်ထဲဝင်နေအောင်ကျွန်တော်တို့အတက်သိကိုစိုးရင်စရာကောင်းပါတယ်လူအတော်များများလည်းအသက်ဆုံးရှုံးခဲ့ရပါတယ်လို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးခါဝါဂျက်စ်အာဆစ်ကပြောဆိုသွားတာပါကဲဘာပကူခါဝါဒေသမြို့တော်ဖြစ်တဲ့ပက်ရှဝါမြို့အလဲကဘုံခွဲတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာသူက150ကျော်ရှိပါတယ်အင်္ဂါနေ့အထိအပျက်စီပုံတွေကြအသက်ရှင်ကျန်တဲ့သူတွေကိုရှာဖွေရေးကယ်ဆယ်ရေးတွေဆက်ပြီးတော့လုပ်ခဲ့တာပါပောက်ကွဲမှုကအင်အားပြင်းလွန်းတဲ့အတွက်ပလီခေါင်းမိုးတွေလည်းပြိုကျခဲ့ရတာဖြစ်ပါတယ်
ကဘာဖလာလက်ခံချင်းပတ်ခဲ့တဲ့ကာတာနိုင်ငံအပါအဝင်ဘင်္ဂလားဒေ့ရွှေပြောင်းအလုပ်သမားတွေအလုပ်လုပ်ကင်နေကြတဲ့နိုင်ငံတွေအနေနဲ့တည်ဆုံရမှုတွေနဲ့လူခွေချိုးဖောက်မှုတွေကိုစစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအင်ကာနေမှာပြောဆိုလိုက်ပါတယ်ကာတာနိုင်ငံမှာကဘာဖလာပွဲအတွက်သုံးခဲ့တဲ့အားကစားခန့်မှတ်တွေအပါအဝင်ဆောက်လုပ်ရေးလုပ်ငန်းခွင်တွေအတွင်းဘင်္ဂလားဒေ့ရှ်လုံသားအနည်းဆုံး450တေဆုံးခဲ့ရတယ်ဆိုတဲ့အစီအခံချက်တွေနဲ့ပတ်သက်ပြီးမေးမြန်းတာမှာရွှေပြောင်းလုံသားများအခွင့်အရေးဆက်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဖီလီပီဂွန်ဇာလက်စ်ကအင်းရှင်နိုင်ငံအနေနဲ့လုံသားတွေရဲ့အခွင့်အရေးကာကွယ်ပေးရေးအတွက်တေဆုံးမှုတွေကိုကင်တွယ်ဆောင်ရွက်ရမှာဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဆီယနာသိမ့်မှုနှစ်နှစ်ပြည့်ဆိုင်ရာသတင်းတွေသတင်းဆောင်မတွေဆက်သွယ်မြင်းမြတ်ချက်တွေနဲ့အထူးစီစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာတရားမဝင်တဲ့အဖွဲ့အစည်းတရားဖြစ်ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တရားဝင်မှုမပေးဖို့နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ချိတ်ဆက်မှုရှိရှိတပေါင်းတစည်းတည်းစုစည်းပြီးစစ်ကောင်စီအပေါ်ပုံမပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အကျိုးညံ့နေဖြစ်တဲ့အင်ကာနေမှာပဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အန်ဒရူးစ်ကနယူးယောက်ကုလသမဂ္ဂအဆောက်အဦမှာပြောကြားခဲ့ပါတယ်ကိုစုံမှုချော်ကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်တဲ့အချိန်မှာပဲမြန်မာနိုင်ငံဆရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာထောမ်အန်ဒရူးကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းကုလသမဂ္ဂအဆောက်အဦမှာပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံကတရားမဝင်တဲ့အာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုမပေးဖို့ပုံမဖိအားတွေပေးဖို့အာဏာသိမ်းနှစ်ပတ်လည်အကြိုနေမှာပဲလူ့အခွင့်အရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးကပြောဆိုခဲ့တဲ့ကြိုင်နဲ့အဲထဲမှာပဲဒီမိုကရေစီနီလန်းရရွေးချယ်ထားပြီးတရားဝင်မှုရှိတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပုံမအားပေးထောက်ခံဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။သူ့အစီရင်ခံစာထဲမှာတရားဝင်မှုကိုအဓိကထားဖော်ပြထားပြီးစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူရေးနဲ့လက်နက်ခဲယံပိတ်ဆို့ရေးဆိုတဲ့အချက်၃ချက်ကိုဖော်ပြထားတယ်လို့သူကပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဟာသူတို့ရဲ့တရားဝင်မှုမရှိတာကိုတရားဝင်မှုရရှိဖို့အထူးအရောင်ရွေးကောက်ပွဲကို2023ခုနှစ်အတွင်းမှာကျင်းပမှာဖြစ်ပါတယ်။ဒါကိုနိုင်ငံတကာအတိုင်းအဝိုင်းကအတိမတ်မပြုဖို့လိုပါတယ်လို့လူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်
။ And the first and foremost recommendation is to renounce the so-called election.that the junta is planning to orchestrate
ဒီမှာတော့နည်းနည်းပြောချင်တာကတော့ဒီနှစ်လယ်ပိုင်းလောက်မှာပြုလုပ်ဖို့စီစဉ်ထားတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုအတိအမှတ်မပြုဖို့ပါပဲ။ဘာဖြစ်လို့လဲဆိုတော့သူတို့ကိုနိုင်ငံတကာကအတိအမှတ်ပြုတဲ့တရားဝင်မှုလည်းမရှိပါဘူး။ကုလသမဂ္ဂညီလာခံဆုံးဖြတ်ချက်တွေပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီကဆုံးဖြတ်ချက်တွေမှာသူတို့အနေနဲ့တရားဝင်မှုမရရှိပါဘူး။ဒါကြောင့်စစ်ကောင်စီဟာအတူအယောင်ရွေးကောက်ပွဲကိုကျင်းပပြီးအဲ့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာသူတို့မှမရှိတဲ့တရားဝင်မှုကိုရှိတဲ့အောင်လုပ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရွေးကောက်ပွဲကိုအတိအမှတ်မပြုဖို့လိုပါတယ်လို့လူ့အခွင့်အရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးကပြောဆိုခဲ့တာပါ။အာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားအင်အားစုတွေရဲ့လှုပ်ရှားမှုတွေပုံမတိုးမြင့်လာခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အင်အားစုတွေဟာလည်းတဖြည်းဖြည်းတိုးပွားလာခဲ့ပြီးအတိုက်ခံအင်အားစုတွေပိုများလာနေတဲ့အပေါ်စစ်ကောင်စီအနေနဲ့စိုးရိမ်ပူပန်မှုတွေရှိတယ်လို့ချင်းကချင်းကရရခိုင်စားတဲ့ဒေသတွေမှာလည်းစစ်ကောင်စီထိန်းချုပ်သွားလာနိုင်မှုတွေဟာအကန့်အသတ်ရှိလာနေပါတယ်။ ဒါအပြင်သကိုင်းမကွေးမန္တလေးစတဲ့နေရာတွေမှာလည်း PDF တွေထိမ့်ချုပ်လှုပ်ရှားမှုပိုများလာနေပြီးကချင်ဘက်ကထုတ်လုပ်တဲ့လက်နက်တွေဟာ PDF တွေထံလွတ်လွတ်လပ်လပ်ရောက်ရှိနေတယ်ဆိုတဲ့သတင်းအချက်အလက်တွေကိုလည်းရရှိကြောင်းပြောဆိုခဲ့ပါတယ်နိုင်ငံတကာစံတမ်းမှတ်ချက်တွေအရစစ်ကောင်စီနဲ့ NUG အစိုးရနိုင်ရှင်ကြည့်မယ်ဆိုရင် NUG အစိုးရဟာစစ်ကောင်စီထက်အများကြီးတရားဝင်မှုရှိပါတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုမှာတချို့ကိစ္စတွေမှာထိရောက်မှုရှိတယ်လို့ဆိုပါတယ်ဥပမာငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပိတ်ဆို့အရေးယူမှုတွေမှာမဟာဗျူဟာတရားနဲ့အချင်းဆက်ရှိရှိလှုပ်ဆောင်ဖို့လိုအပ်နေတယ်လို့အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ
် Community can then coordinate their actions on those sanctions and to move forward as a community just like the crisis in Ukraine that kind of
ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတစုတစည်းတဲ့စုပေါင်းလှုပ်ဆောင်ဖို့လိုတယ်လို့ဆိုပါတယ်ဥပမာပြရရင် Ukraine ကိစ္စကိုဆောင်ရွက်သလိုတစုတစည်းတဲ့လှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်က Ukraine ကိစ္စကိုဥပမာပြီးပြောကြားခဲ့ပါတယ်
Some would regard as the forgotten war. People of Myanmar have been under assault.
မြန်မာပြည်ကိုအမေလျော့ကန်စစ်ပွဲလို့သုံးလုံးပြောဆိုခဲ့ပြီးနှစ်နှစ်ပြည့်တဲ့အချိန်အထိနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာကိစ္စကိုအောင်မြင်အောင်ကူညီဆွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့လည်းပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်အတွင်းမြန်မာစစ်တပ်ရဲ့စနစ်တကျကျူးလွန်ခဲ့တဲ့ Crime Against Humanity လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု War Crimeစီရာဇဝတ်မှုဟာလည်းပုံမဆွေးရွာလာခဲ့ပါတယ်အ ਨੇ ဆုံးလူ 19,000 လောက်အသက်ဆုံးရှုံးခဲ့ပါတယ်လူပေါင်း 18,000 လောက်နိုင်ငံရေးအရာအဖမ်းဆီးခံခဲ့ရပါတယ်အ ਨੇ ဆုံးအိုးအိမ်ကျောင်းစေကံပေါင်း 38,000 လောက်ဖျက်ဆီးမိရှို့ခံခဲ့ရပါတယ်လူပေါင်း 13,000 လောက်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပြီးလူပေါင်း 18.6,000 လောက်ဟာ 2023 ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့သလိုသူ့ရဲ့နှစ်နှစ်ပြည့်အစီရင်ခံစာထဲမှာလည်းဖော်ပြထားပါတယ
်စစ်ကောင်စီအပေါ်နိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုဆိုင်ရာသတင်းဆောင်မှာတပုတ်ကိုဆက်ပြီးတော့တင်ပြပါမယ်အမေရိကန်ဆိုရဟာမြန်မာစစ်တပ်ရဲ့ဝင်ငွေရလန်းတွေကိုပြစ်မှတ်ထားအရေးယူပြီးဖိအားတွေတိုးပေးနေပါတယ်မြန်မာနိုင်ငံကရွေးကောက်ခံခေါင်းဆောင်တွေစီကနေစစ်တပ်ကအာဏာသိမ်းယူခဲ့တာနှစ်နှစ်ရှိလာချိန်မှာတော့အရေးယူတန်းခတ်မှုတွေကိုဆက်ပြီးတော့တိုးမြင့်ချမှတ်နေပေမဲ့လည်းစစ်ဘိုလ်ချုပ်ကြီးတွေကတော့အာဏာကိုဆက်ပြီးတော့ထိန်းထားဆဲဖြစ်ပါတယ် VOA သတင်းတောက် Baronica Bodres Iglesias ရဲ့သတင်းဆောင်မကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချင်းဆယ်ရက်အတွင်းမှာပဲမြန်မာစစ်တပ်အရာရှိတွေကိုအရေးယူတန်းခတ်ဖို့အတွက်ဘိုင်ဒန်အစိုးရကသမရအမိန့်တရထုတ်ပြန်ခဲ့တာပါအမေရိကန်အစိုးရရဲ့ NDAA လို့ခေါ်တဲ့2023ခုနှစ်အမျိုးသားကာကွယ်ရေးအသုံးစီဥပဒေထဲမှာလဲမြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးထောက်ခံသွားမဲ့ Burma Act ကိုပါထပ်ပြီးတော့ဖြည့်ခဲ့တာဖြစ်တယ်လို့ Democratic Party က American Outlook တော့နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Gregory Mix ကပြောပါတယ
် is a comprehensive bipartisan bill that holds the Burmese military
ဒီဥပဒေဟာပြစ်မှတ်ထားအရေးယူမှုတွေကနေမြန်မာစစ်တပ်တာဝန်ခံမှုတာဝန်ယူမှုရှိလာစေဖို့ American Party ဤနေရာစလုံးပါဝင်ရေးဆွဲထားတဲ့ပြည်စုံကျေပြန့်တဲ့ဥပဒေဖြစ်ပါတယ
် January လထဲမှာ American နိုင်ငံခြားရေးဌာနကနေလူပုဂ္ဂိုလ်84ဦးနဲ့လုပ်ငန်းပေါင်း29ဦးကိုပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်ဒါဟာမြန်မာစစ်တပ်ခေါင်းဆောင်တွေကိုပံ့ပိုးကူညီနေသူတွေလက်နက်အရောင်းဝယ်လုပ်နေသူတွေနဲ့စစ်ကောင်စီနဲ့ဆက်နွယ်ပြီးလှုပ်ဆောင်နေတဲ့လုပ်ငန်းရှင်တွေကိုပြစ်မှတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာတော့စစ်ကောင်စီကသူ့ကိုတွန်းလှန်နေသူတွေကိုဆက်လက်ချေမှုန်းနေစေဖြစ်တယ်လို့နိုင်ငံတကာကနေဝန်ကျင်ထားတဲ့ကြားကပဲဝင်ငွေရအောင်စ조사နေပါတယ်။ CSIS မြန်မာပြည်ကနေနိုင်ငံတကာလေ့လာရေးဌာနက Aaron Murphy ကတော့ American နဲ့တခြားနိုင်ငံတကာကဖိအားပေးမှုတွေဒါမရှိခဲ့ရင်အခြေအနေအခုတွေပိုပြီးဆိုးနိုင်တယ်လို့သုံးသပ်ပါတယ်။
Like military trade between North Korea with Belarus
Russia နဲ့ Belarus တို့နဲ့မြောက်ကိုရီးယားကြားစစ်ရေးကုန်သွယ်မှုမျိုးလိုလှုပ်ဆောင်မှုတွေတိုးလာနိုင်ပါတယ်။ဒါအပြင်မိုးရေကုန်သွယ်ရေးမှာလည်းတိုးလာနိုင်တာပါ။မြန်မာနိုင်ငံဟာအကြမ်းဖက်မှုအနေနဲ့ကြီးတဲ့နိုင်ငံဖြစ်ပြီးပြိုလဲကာနေအချိန်လည်းဖြစ်နေပါတယ
်။အတိုက်ခံတွေကိုပံ့ပိုးကူညီမှုမှာစိန်ခေါ်မှုတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံဟောင်းတဦးလည်းဖြစ် အမေရိကန်ငြိမ်းချမ်းရေးဌာန USIP ကအကြီးအကျယ်အကြံပေးလဲဖြစ်တဲ့ Priscilla Clark ကပြောပါတယ
် Do not allow access to other countries if we can't get material assistance directly into
မြန်မာအိမ်နေခြင်းနိုင်ငံတွေကသူတို့နိုင်ငံတည်းတခြားနိုင်ငံကလာတာကိုခွင့်မပြုကြပါဘူးတော်လှန်ခုခံနေတဲ့သူတွေရဲ့လက်ထဲကိုအထောက်အကူပစ္စည်းတွေတိုက်ရိုက်မပေးနိုင်ဘူးဆိုရင်တော့အမေရိကန်အစိုးရကတခြားနိုင်ငံတွေကိုတုံ့ရမှာဖြစ်ပြီးဒါကတိတ်ပြီးတော့လည်းမလွယ်လှပါဘူ
းထောင်နဲ့ချီတဲ့ဒုက္ခတွေတွေဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူတွေကတော့အထောက်အကူရအောင်ရှာနိုင်ကြတယ်လို့45 Rights လူခွင့်ရေးအဖွဲ့က John Quinley ရတက်ကပြောပါတယ
် The United States government is also providing aid and assistance along the border in Bangladesh they
also Nezet Dejo ma American Asoya ga ni akunyi re athauk pan re pe ni da ba Bangladesh ba ma so yin Rohingya dukha de re go American nangan ma kholon kwen pe bu shi pyang ache cha mu a season ga le ta khu go ma cha te gain ga be sat tin ga da ba
Myanmar sit kaun si ga raw Asoya tit go yue che bu twet nat nat pi tyan nyat da le yue kaw pwe chin pa pe me lo gari pe ga be me chin pa me a chain ga raw ma yin ma ya phit ni che ba ဒီရွေးကောက်ပွဲကိုအမေရိကန်နဲ့တခြားဒီမိုကရေစီနိုင်ငံတွေကအတိအမှတ်ပြုမှာမဟုတ်ဘူးလို့တက်ကြွလှုပ်ရှားသူတူဖြစ်တဲ့ဆဗီဒန်ဟွန်ဒေးကသတိပေးပါတယ
် And that means that not providing them with monitor
ကရွေးကောက်ပွဲအတွက်စောင့်ကြည့်သူတွေဆင်းလွတ်မှာမဟုတ်တယ်လို့ဤပညာအထောက်အကူလည်းဘာတစ်ခုမှမပေးဘူးလို့ဆိုလိုတာဖြစ်ပါတယ
်မြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီတွေပေးရရမှာအစိုးရလမ်းကြောင်းကလည်းမဟုတ်ဘဲဒေတာရင်းကွန်ရက်အဖွဲ့တွေကလည်းတဆင့်ပေးဖို့လိုအပ်တယ်လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ရင်းနှီးတဲ့သဘောဝတန်းွေလုပ်ငန်းတွေအတွက်အရေးယူဒဏ်ခတ်မှုတွေအ мян ချက်မှတ်ဖို့လဲပွန်ဒေးကတိုက်တွန်းပါတယ်။ဆင်အာနာသိန်းနှစ်နှစ်ပြည့်တဲ့နေ့မှာပဲမြန်မာစစ်ကောင်စီကိုအမေရိကန်နဲ့အနောက်နိုင်ငံတွေကနောက်ထပ်ဒဏ်ခတ်မှုတွေကိုလည်းကြေညာခဲ့ပါတယ်
။သောတာရှင်များရှင်စစ်တပ်ကအာနာသိန်းခဲ့တဲ့လောက်ရကြောက်စိတ်ထံရရကြသူတွေတဲမှာပြည်ပရောက်မြန်မာလူငယ်တွေလည်းပါဝင်ပါတယ်ဒီစိတ်ထံရတွေကိုဘယ်လိုကုစားနိုင်ပါသလဲဆိုတာကိုတော့ကုသမှုဆန်ရစိတ်ပညာပါရဂူကျောင်းသူတို့ကိုမိုက်ဤတန့်စင်ကဆက်သွယ်မိမြတ်ထားပြီးစစ်တပ်အာဏာသိမ်းမှုနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင
်ဒီလိုလေဒီ
အာရမီအာရမီ
မြန်မာနိုင်ငံမှာဆရာနာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပညာရေးလမ်းကြောင်းပေါ်လျှောက်လှမ်းနေစေမြန်မာကျောင်းသားလူငယ်တွေရဲ့ဘဝလမ်းကြောင်းလည်းပြောင်းလဲရပါတယ်ပြည်ပမှာပညာသင်ဆုနဲ့မဟာဘွဲ့တက်ပြီးရမြန်မာနိုင်ငံစီကိုပြန်လာပြီးအလုပ်လုပ်ကိုင်မှုစီစဉ်ထားပြီးသားဖြစ်ပေမဲ့လည်းအာနာသိမ်းမှုဖြစ်သွားပြီးတဲ့နောက်မြန်မာလူငယ်တယောက်အမေရိကန်ပြည်အောင်စုမှာအလုပ်လုပ်ခွင့်နဲ့မရှိဘဲနဲ့တောင်းတနေခဲ့ပါတယ်သူ့ရဲ့ခံစားချက်ကိုအခုလိုရင်ဖွင့်ပြောဆိုပါတယ
်လမ်းပျောက်တာပေါ့နော်ကျွန်တော်တို့ဒီအမည်နဲ့ဆိုလို့ရှိရင်ဘာဖြစ်လို့လဲဆိုတော့ဒီအမေရိကကိုစပြီးတော့ရောက်တဲ့အချိန်မှာဆိုလို့ရှိရင်လည်းကျွန်တော်က scholarship နဲ့ပြီးလာတယ်ကျွန်တော် master's program မှာတက်တယ်တက်ပြီးတော့ဟိုတကယ်လို့အာဏာသာမသိခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ရဲ့ဘဝကတော်တော်ထောက်နေပြီလို့ပြောရမှာပေါ့နော်ပြန်ရောက်လို့ရှိရင်လည်းကျွန်တော်ရဲ့ဒီလောကကြီးခွင်လန်းနေပါရစားအကုန်လုံးကစီစဉ်ပြီးသားဖြစ်နေတယ်ဒါပေမဲ့အာဏာသိမ်းတဲ့အခါမှာကျတော့ကျွန်တော်နေနေအင်ဂျင်လို့လက်တော်အင်ဂျင်လို့မရတဲ့အခြေအနေနဲ့ထားတစ်ခုရောက်သွားတဲ့အတွက်ကြောင့်ဒီမှာအဲ့ဒီလုံးကြရတာရှိတယ်ပါ။ဘာဖြစ်သွားလဲဆိုတော့ကျွန်တော်အနေနဲ့ဒီကျွန်တော်ရဲ့အကြောင်းပြီးသွားတဲ့အချိန်မှာကျွန်တော်အနေနဲ့ visa တွေပါရတယ်ဒီဘက်မှာပုံမှားခဲ့တယ်ပေါ့နော်။အဲ့တော့ American အစိုးရကပေးခဲ့တဲ့ temporary protective status ဆိုတဲ့ကျွန်တော်တို့ဒီဟိုခဏတာပေါ့နော်။ကျွန်တော်တို့ဒီဒုက္ခရောက်နေတဲ့နိုင်ငံတွေ American အစိုးရကပေးတဲ့ status နဲ့ကျွန်တော်အနေနဲ့ America မှာဆက်ပြီးတော့နေရတယ်။ဒီဂျာကာလာတဲ့မှာဆိုလို့ရှိရင်ပေါ့နော်။ A ကျွန်တော်တို့ဒီ status မရခင်မှာကျွန်တော်အနေနဲ့ရှင်းလာလောက်ထီကိုကျွန်တော်ဖောင်းနေရအဲ့ချိန်မှာကျွန်တော်အနေနဲ့အလုပ်ပါမြင့်နေပါရဲ့လည်းမကြဘူးပေါ့မကြတော့ရှင်းလာ9လလောက်ကဝင်ငွေလည်းမရှိအလုပ်လည်းလုပ်လို့မရအမေရိကမှာတော့တော်တော်တော့ခက်ခဲတယ်အဲ့ခါကျတော့ဘာလုပ်ခဲ့ရလဲဆိုတော့ရန်ကုန်မှာရှိတဲ့ကျွန်တော်ကားတို့ပေါ့တခြားပိုက်ဆိုင်ရာတွေအကုန်လုံးကျွန်တော်ရောင်းပြီးတော့ဒီမှာကျွန်တော်ဆက်ပြီးတော့နေနိုင်အောင်လုပ်ခဲ့ရတာရှိပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်ပြီဆိုပေမဲ့လည်းအာဏာသိမ်းအကြမ်းဖက်မှုတွေကြောင့်ရတဲ့စိတ်ဒဏ်ရာကိုကုစားဖို့အချိန်ယူရအောင်မှာဖြစ်ပါသည်လူကိုယ်တိုင်ကအဝေးရောက်နေပြီမဲ့လည်းပြည်တွင်းကအခြေအနေတွေကိုလှမ်းကြည့်ရင်လူမြောက်သူရဲ့ကိုယ့်ကိုယ်ကိုအပြစ်တင်စိတ်မျိုးခံစားရတဲ့အကြောင်းလေးသူကရှင်းပြပါသည
်ဟို3လလောက်ရှိဘူးပေါ့နော်ဆက်ဆဖြစ်ချင်းတော့3လလောက်ရှိအဲ့လိုမျိုးဖြစ်တော့ကျွန်တော်ဒီဘက်မှာဆိုလို့ရှိရင် therapy လို့ပါအောင်ပါပြရတဲ့အခြေအနေလေးထားတိကိုကျွန်တော်နေရောက်ခဲ့အဲ့တော့စိတ်ခံစားချက်ကတော့နိုင်ငံထဲမှာရှိနေလူတွေနဲ့ရှင်းမယ်ဆိုလို့ရှင်းတော့ဘယ်လိုမှရှင်းနိုင်ကြတော့မရှိဘူးเนาะကျွန်တော်တို့ဒီမှာကတော့လုံခြုံမှုအတခုအနေနဲ့ရှိနေတယ်ပြည်နယ်ကျွန်တော်ဒီဘက်မှာလည်းခက်ခဲမှုတွေတော့ရှိရဲ့ပေါ့เนาะပြီးတော့ဒီလိုမျိုးကိစ္စရဲ့ဆိုလို့ရှင်းရင်လည်း ဟိုနိုင်ငံထဲမှာရှိနေတဲ့တငယ်ချင်းတွေမိသားစုတွေပြောရက်ဘူးပေါ့။ဘာလို့လဲဆိုတော့သူတို့ကြတော့နိုင်ငံထဲမှာတကယ်ဟိုကြုံကြုံပြီးတော့ခံစားနေရဆိုမပြောရက်ဘူး။မပြောရက်တဲ့အတွက်ကြောင့်ဟိုပို့ပြီးတော့လည်းဟွန်းချက်တယ်ပေါ့။ဒီမှာတယောက်တည်းရှိရင်
Survivor's Guild လို့ခေါ်တဲ့လွန်မြောက်သူတွေရဲ့ကိုယ့်ကိုယ်ကိုအပြစ်တင်စေအကြောင်းကို Vermont တက္ကသိုလ်ကုသရေးဆိုင်ရာစိတ်ပညာပါရဂူကျောင်းသူ Matthew Panukin ကအခုလိုရှင်းပြပါသည်
။စိတ်ဒဏ်ရာရပြီးတဲ့နောက်မှာကျမတို့မာပူပန်တော့ကားမှုတွေစိတ်တော့ကားစိတ်သက်ကြတာရေစိတ်ဒဏ်ရာရဲ့နောက်ဆက်တွဲလက္ခဏာဖြစ်တဲ့ပေါ့နော်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာတော့ကားရအများကြီးပဲရင်ဆိုင်ခံစားနေရတယ်။အဲ့ထဲမှာပေါ့နော်ဖြစ်လေဖြစ်တာအရှိဆုံးအများဆုံးပြဿနာတစ်ခုကရှင်တန်ကြံရိတ်ခဲ့တဲ့သူတွေရဲ့ပေါ့နော်စိတ်ထဲမှာဖြစ်တဲ့ကိုယ့်ဘာသာအပြစ်တင်စိတ်တွေအပြစ်ကြီးတစ်ခုလိုဖြစ်နေတာရဲ့နောက်ရှေ့ဆက်ဖို့ခက်ခဲနေတာပေါ့နော်မျောလင်းချက်ပျောက်ဆုံးတာရအများစုတွေ့ရပါတယ်ပြီးတွင်မှာပြင်ပမှာပေါ့နော်ဟုတ်ကဲ့ဖြစ်လေဖြစ်တာရှိရဲ့ပြဿနာပေါ့နော်တရားမျှတမှုအလူရဲ့စိတ်တဘာဝအရာတရားမျှတမှုမရှိဘူးဆိုရဲအဲအချိန်ခါလာပေါ့နော်အကြာကြီးကြော်ဖြစ်လာတဲ့အခါမှာအာကျွန်မတို့ကတက်နိုင်သမျှပေါ့နော်အာဒီအချိန်မျိုးပြောင်းလဲပြစ်ချင်တဲ့လူတပါဝါရပေါ့နော်ငါဘယ်လိုပြောင်းလဲရမလဲအကောင်ဆုံးစူးစမ်းကြရဲဒါပေမဲ့မပြောင်းလဲနိုင်ဘူးဆိုတဲ့အခါကြာလို့ရှင်စိတ်ထဲမှာအားငယ်လာပြီးတော့ပေါ့နော်ဟောငါလုံနိုင်တဲ့အများကြီးမရှိပါလားပေါ့နော်ဘဝမှာတရားမျှတမှုဆိုတာရှိသေးရဲ့လားဆိုစိတ်တည်ဖြစ်သွားတယ်ပေါ့နော်အဲ့လိုဖြစ်သွားတဲ့အခါမှာကျွန်မတို့လူတပါဝါရတခါတိုင်းကိုယ့်ဘာသာအပြစ်တင်ရှိရဲ့ပေါ့နော်အဲ့လိုပြစ်တင်စနေဖြစ်တဲ့အခါမှာကျွန်မခုနကပြောသွားရဲ့ပေါ့နော်အာတရားမျှတမှုမရှိတဲ့အချိန်မို့လို့ဆိုတာလေတတိယဘို့အရေးကြီးရဲ့ပေါ့နော်တရားမျှတမှုမရှိတဲ့အချိန်မှာအာတကယ်နဲ့အပြစ်တင်ရမယ့်လူတွေကဘယ်သူတွေလဲပေါ့နော်တကယ်နဲ့တာဝန်ရှိသူတွေကဘယ်သူတွေလဲဆိုတာကိုကျွန်မတို့ကလူစိတ်တပါဝါအရာပေါ့နော်အဲဒီခါကြီးတိုင်းမစင်းစားမိတဲ့ခုပေါ့နော်ကိုချစ်ခင်တဲ့လူတွေကိုပဲကွာကားကြခြင်းစိတ်ရှိနေတော့ကိုပတာနဲ့အပြစ်တင်နေရှိတယ်ဆိုတဲ့ခါကျတော့ပေါ့နော်ကျွန်မတို့ကအဲအကြောင်းအတိုင်းဝိုင်းနေနဲ့အချင်းချင်းကူဆိုက်ဖို့လိုအပ်တာပေါ့နော်ကိုတိုင်းဒီလူတယောက်သေးလေးကိုအပြစ်တင်စိတ်တွေနဲ့ခံစားရတယ်တစ်ချိန်တည်းမှာလဲကျန်တဲ့လူရဲ့ကိုယ့်ရဲ့နာခြင်းစိတ်ကိုနားမလဲဘူးဆိုစိတ်ကြီးနေပေါ့နော်တယောက်သေးခံစားရမျိုးပေါ့နော်ဖြစ်တတ်တာပါဟုတ်ကဲ့
စိတ်တရားဆိုတာအချိန်ယူကုစားရတဲ့အရာဖြစ်ပြီးကျွမ်းကျင်ပညာရှင်တွေနဲ့တွေ့ဆုံဆွေးနွေးကုသဖို့လိုပေမဲ့လည်းမလုံနိုင်သေးတဲ့အချိန်မှာတနိုင်တစ်ပိုင်လုံနိုင်မယ်နည်းလမ်းတွေအကြောင်းကိုလည်းသူကညွှန်ပြပေးထားပါသည်
နေစဉ်ပေါ့နော်ကျမတို့စိတ်ထန်ရရဲ့တတ်ရမှုနောက်တစ်ခုကအေးအေးပြတ်တယ်အိမ်မဆိုးရမတည်းအစားတောက်တည်းမစားနိုင်ဘူးအဲပေါ့နော်ပြီးတော့အိယာမှာပဲလဲကျင်နေတယ်ဒီလိုမျိုးစိတ်တွေဖြစ်တယ်ဆိုတော့ကျမတို့ကတမင်တကာပေါ့နော်ကိုပတာအစာဝင်အောင်စူးစမ်းဖြစ်ဖြစ်ချင်းလေးချင်းစားယူရဲကိုယုံကျက်ပါတာတရားရဖြစ်ဖြစ်ပေါ့နော်အဲနောက်တစ်ခါတရားထိုင်ပြီးကိုစိတ်ကိုတတအောင်ဖြစ်ဖြစ်ချင်းလေးချင်းယူရဲပေါ့နော်အဲကိုမှရှိအရင်မြစ်တည်းလို့ပြောမှာပေါ့ကိုချစ်ခင်တဲ့လူတွေနဲ့ဆွေးနွေးပြီးတော့ကယူဆိုင်မှုရယူရဲကိုကိုယ်ကလည်းကယူဆိုင်ရယူရဲအဲ့လိုလိုတဲ့ခါမှာကျမတို့ကတမင်တကအချိန်ပေးပြီးတော့ပေါ့နော်အဟာရရှိအစားစားစားရဲညာဆိုလို့ရှိရင်အများကြီးမတွေးဘဲနဲ့အချိန်ရတဲ့အချိန်မှာတရားအောင်အိတ်တယ်တရားမှတ်တယ်လေ့ကျင့်ခန်းလုပ်ယူရလဲရမ်းရည်ကြီးရပေါ့နော်အဲ့လိုအချက်လေးနဲ့လုပ်တော့မှခုနကပြင်းထန်နေအနာရဲဒီထက်မရင်တော့အောင်ကာကွယ်နိုင်တယ်ကိုခံစားရတဲ့ဒုက္ခရဲ့အပါဝင်ပေါ့နော်အမြင်ပြောင်းလဲမှုတွေရှိနိုင်တယ်ပေါ့နော်ကိုစိတ်ခံစားချက်ကလည်းပြောင်းလဲမှုရှိနိုင်တယ်ပြင်ပမှရှိတဲ့အခြေအနေတွေလည်းပြောင်းလဲမှုရှိနိုင်တယ်ဆိုပြီးယုံကြည်ချက်မျှော်လင့်ချက်လေးနဲ့ပေါ့နော်ရှေ့ဆက်ဖို့အရင်ပဲအရေးကြီးပါရှင်
မြန်မာပြည်သူတွေရဲ့စိတ်ထဲမှာအချိန်တွေကြာလာတဲ့အမျှနာကျင်မှုတွေဆက်ပြီးတော့ခံစားနေရစေဖြစ်ပေမဲ့လေမျောလင်းချက်မပြောက်ပဲကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ရှိတဲ့အကြောင်းသူကရှင်းပြရင်းနဲ့အနာကက်လမ်းကိုဆက်လျှောက်လမ်းဖို့အားပေးစကားပြောပြပါလိမ့်ရှင်
ကျွန်မစိတ်ဝင်စားရဲ့သူတည်တနာတစ်ခုကမြန်မာပြည်သူတွေမှာဖြစ်နေတဲ့ကြံ့ခံနိုင်စိတ်ကိုလေးလာခြင်းပေါ့နော်ကြံ့ခံနိုင်စိတ်ကိုလေးလာရဆိုတော့ဒီစိတ်ဓာတ်ရည်ကိုတုံ့ပြန်တဲ့အနေနဲ့ပေါ့နော်ဘယ်လိုဘယ်လိုတည်ဆောက်မလဲလို့စဉ်းစားတော့ကျွန်မကကြံ့ကြံ့ခံနိုင်စိတ်ဆိုတာပေါ့နော်နာကျင်စိတ်တွေမရှိရတာမဟုတ်ဘူးဒါမှနာကျင်စိတ်တွေစိတ်တော့ကရေပေါ့နော်စိတ်ထိခိုက်ခံစားရတဲ့ဂျားတွေကရှေ့ဆက်နိုင်ခြင်းပေါ့နော်အဲဆိုတော့အိမ်မဆိုးတွေရောမတ်နေတဲ့စိတ်တော့ကလည်းနေ့စဉ်မှာရောက်နေပြီမဲ့လဲတစ်ချိန်တည်းမှာလည်းမျောလင်းချက်မပြတ်ဘူးကိုယ်အတိုင်းဝန်းနဲ့ကိုယ်ဆက်သွဲမပြတ်ဘူးကိုယ်ဘာသာကျမ်းမာရေးကယူဆိုင်တဲ့လူတွေကိုကျွန်တော်ကြံ့ကြံ့ခံနိုင်စိတ်ရှိရဲလို့ကျွန်မတို့သတ်မှတ်ပါရတဲ့အကြောင်းပေါ့နော်ဟိုစိတ်ထဲမှာထိခိုက်ခံစားနေရတဲ့လူတိုင်းကိုကျွန်မဝင်မြအကြံပေးတင်တာတော့အချိန်တိုင်းတာကိုကြရတဲ့ငါတို့နာကျင်ကောင်းနာကျင်မယ်ဒါမှမျောလင်းချက်မပြတ်ဘူးရှေ့ဆက်မယ်ဒီလိုနာကျင်မှုတွေကြရတဲ့အသေးပဲရှိရဲ့ဘဝအနေနဲ့ပေါ့နော်ရက်တည်မယ်ဆိုတဲ့စိတ်ကလေးနဲ့ကြံ့ကြံ့ခံနိုင်ပါစေလို့ကျွန်မဝေမျှပြပါစေကဲ
VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOE ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးသလိုပဲကျမတို့ရဲ့ Facebook ဆာမျက်နှာကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှု စတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အတန်ရ2023ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဗုဒ္ဓနေ့နနက်ခင်းထုတ်လွှင့်နေကြသတင်းပတ်စင်ကဏ္ဍတွေအစားဆရာနာသိမ့်မှုနှစ်နှစ်ပြည့်အထူးဆောင်ပါတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်အစီအစဉ်ကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်အခုရေဆုံးဆရာနာသိမ့်မှုနှစ်နှစ်ပြည့်အထူးအစီအစဉ်တွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကြာလာပြီဖြစ်ပေမဲ့စစ်ကောင်စီဟာအစိုးရတရက်အနေနဲ့အုတ်ချုပ်နိုင်မှုနဲ့တိုင်းပြည်တည်ငြိမ်အောင်လုပ်နိုင်စွမ်းမရှိတဲ့အတွက်တာမန်မဟုတ်သောအခြေအနေလို့သတ်မှတ်လိုက်တာဖြစ်ကြောင်း NUG ဂျက်ကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလက်ရှိလကပြောကြားလိုက်ပါတယ်ဆီယနာသိနှစ်နှစ်ပြည့်အထူးအစီအစဉ်အဖြစ် VOA Wine.2 မိုင်အင်ချင်းနိုင်ကယာယီသမရဒူဝါလက်ရှိလကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါသမရကြီးရှင
်မင်္ဂလာပါမင်္ဂလာပါ
ဟုတ်ကဲ့အဲ့တော့အခုလို VOA ကဆက်သွယ်မေးမြန်းတာကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့တမရာကြီးကိုမမေးမြန်းခင်ဒီနိုင်ပိုင်းအလို့ကပေါ့နော်စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီမှာဖော်ပြထားတာကတော့သူတို့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပြုလုပ်တယ်အဲ့ဒီရဲ့ရလဒ်မှာတော့လက်ရှိမြန်မာနိုင်ငံကအခြေအနေဟာတာမန်မဟုတ်တဲ့အခြေအနေဖြစ်ဟိုတုံ့တက်တယ်လို့လည်းဖော်ပြထားတယ်ပြီးတော့စစ်ကောင်စီအုပ်ချုပ်ရေးတပ်တန်းကလည်းဖေဖော်ဝါရီလ1ရက်နေ့ဆိုလို့ရှိရင်ကုန်ပြီဆိုတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လိုအပ်တဲ့အချက်လက်တွေကိုလည်းသူတို့ထပ်မံထုတ်ပြန်သွားမယ်လို့လည်းပြောပါတယ်ဆိုတော့အခုစစ်ကောင်စီကဆက်ပြီးသွားမဲ့ဒီခြေလှမ်းပေါ့နော်လမ်းကြောင်းအနေအထားနဲ့ပတ်သက်ပြီးတော့ NUG ဂျားကာလာအစိုးရအနေနဲ့ရောဘလို့သုံးသက်ရှုမြင်ပါလဲရှင
်ဟုတ်ကဲ့သူတို့ကတော့ဘယ်လိုပဲဖြစ်ဖြစ်သူတို့ဘက်ကအကွက်ပေါ်မှာသူတို့ပတ်ချက်သွားမယ်ဆိုတာကျွန်တော်တို့သိချက်ထားပြီးသားဖြစ်ပါတယ်ပညာရှင်တွေရောလက်လာတွေတွေနဲ့လည်းတော်တော်များများသုံးသက်ထားတာကတာမန်အဖြစ်မဟုတ်တဲ့အချိန်ဆိုတာကသူတို့ရေးဆွဲတာလေ2825ရာဆိုတော့သူကဖတ်ပြီးတော့အာဏာသိမ်းမယ်ဆိုတဲ့သဘောပဲအာဏာသိမ်းဖို့ကိုဆက်ပြီးတော့ယူဆောင်သွားမယ်ဆိုတဲ့သဘောကျွန်တော်တို့အဲ့လိုပဲယူဆပါတယ်တာမန်ချိန်မဟုတ်တဲ့အတွက်ကြောင့်အဲတာမန်အစိုးရအနေနဲ့တော့အုပ်ချုပ်လို့မရတော့ဘူးအာဏာအဲ့လည်းမအုပ်ချုပ်နိုင်ဘူးဒါကြောင့်သူတို့စစ်တပ်ကလည်းထပ်ပြီးအချိန်ဒီကိုယူသွားမယ်ဆိုတဲ့သဘောမျိုးပဲဖြစ်ဖို့များတယ်လို့ကျွန်တော်တို့ခန့်မှန်းရပါတယ
်။ဟုတ်ကဲ့အဲ့တော့ဒီ NUG ဘက်ကရောဒီအခုလိုအာဏာသိမ်းပြီးတော့နှစ်နှစ်ကြာလာတဲ့အချိန်မှာဒီအစိုးရတရက်အနေနဲ့ပေါ့နော်ဒီနိုင်ငံတဝန်းမှာနည်းမြေအုပ်ချုပ်ရေးအတွက်ပေါ့လေထိမ့်သိမ်းထားနိုင်တဲ့အတိုင်းအတာကရောဘယ်လောက်ထိရှိပါလဲရှင
်။ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ကလည်းမကြာခဏပြောသလိုကျွန်တော်တို့နိုင်ငံရဲ့ထက်ဝက်ကျော်ကိုတော့ကျွန်တော်တို့ NUG ရဲ့အစိုးရနဲ့ ER ပေါ်ဒီကချင်းချုပ်ထားလိုက်ခဲ့ပြီးဖြစ်ပါတယ်။ထို့သဖြင့်ကျွန်တော်တို့မြို့နယ်ပေါင်း159မြို့နယ်ကိုသူတို့အနေနဲ့မချုပ်ကင်နိုင်တော့ဘူးမလုံးမနိုင်တော့ဘူးဆိုတဲ့သဘောကကျွန်တော်တို့ကလုံးမထားတဲ့ကြီးဆိုတဲ့ကြောင်းရှင်းရှင်းလင်းလင်းကျွန်တော်တို့ပြောချင်ပါတယ်။ခုချိန်မှာဒေသနဲ့အုပ်ချုပ်ရေးတွေလည်းကျွန်တော်တို့စနေပါတယ်။ဒါကြောင့်မလို့မြို့နယ်ပေါင်း23မြို့နယ်မှာဥပဒေရုံးတွေဖွင့်လှစ်နေတယ်။နောက်တရားရုံးကလည်း25ရုံးတွေကိုကျွန်တော်ဖွင့်လှစ်ပြီးတော့ခရိုင်ဥပဒေတောင်းခံများတွေကိုခန့်အပ်နေပါတယ်။ဆောင်ရွက်နေတယ်။နောက်တစ်ခါတရားတကြီးတရားနဲ့18ခုကိုခန့်မှတ်ပြီးပေါ့။ပြည်သူတရားစင်ရေးကိုလက်တွေ့ကြိုက်တယ်ဖြည့်ရှင်းနေပြီဖြစ်ပါတယ်။အလားတူပဲကျွန်တော်တို့ပညာရေးဝန်ဆောင်မှုဘိုင်းမှာရောစာမရေးဝန်ဆောင်မှုပိုင်းမှာရော NUG ရဆွေးရနေနဲ့တနိုင်ကလုံးကိုချစ်ဆက်ပြီးလှုပ်ဆောင်နိုင်နေပါလေအဲ့ဒီမှာပညာရေးဝန်ဆောင်မှုကမြို့နယ်95မြို့နယ်ကိုလှုပ်ဆောင်နေလျက်ရှိပါလေအလားတူပဲစံမရေးကိုလည်း198မြို့နယ်မှာကျွန်တော်တို့လက်တွေ့ပြည်သူလူထုကိုကိုညီဆောင်ဆောင်နေနေရှိနေပြီဖြစ်တယ်ဆိုတာကိုပြောကြားလိုပါလေ
ဟုတ်ကဲ့အဲ့တော့အခုဒီမြန်မာနိုင်ငံကို ဆက်ပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဒီမြန်မာနိုင်ငံရဲ့အခြေအနေကိုပြန်ပြီးတော့တည်ဆောက်ရမယ်ဆက်ပြီးတော့ရှေ့ဆက်လှမ်းမယ်ဆိုလို့ရှိတဲ့အပိုင်းမှာစစ်တပ်ကချပြထားတဲ့ဟိုရွေးကောက်ပွဲကိုလည်း NUG ကဟိုလက်မခံထားဘူးပေါ့နော်အဲ့တော့ဒီသမရာကြီးတို့ဘက်ကတော့ဟိုသမရာကြီးတို့ချမှတ်ထားတဲ့ဒီ Federal Democracy ဆိုတဲ့လမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကဘယ်လိုလမ်းကြောင်းနဲ့သွားဖို့ရှိမလဲရှင
်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့လမ်းပြမြေပုံကိုရေးဆွဲထားပြီးဖြစ်ပါတယ်အထူးသဖြင့်ချာတာကကျွန်တော်တို့ရဲ့လမ်းပြမြေပုံဖြစ်ပါတယ်ကျွန်တော်တို့လမ်းပြမြေပုံအရာက Federal Democracy နိုင်ငံကိုထူထောင်မယ်စစ်တပ်ရဲ့အာဏာရှင်အုပ်ချုပ်မှုကိုကျွန်တော်တို့လုံးဝဖေရှားသွားမယ်ပြည်သူလူထုကဘယ်လိုမှလက်ခံနိုင်တဲ့အနေအထားမရှိတဲ့အကြောင်းကျွန်တော်တို့ကပြည်သူလူထုရဲ့စကားကိုနားထောင်ရမယ်အစိုးရဖြစ်တဲ့အားလျော်စွာပြည်သူလူထုရဲ့အတန်တူရဲ့သဘောထားတိုင်းပဲကျွန်တော်တို့လှုပ်ဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ Federal Democracy ချတာမှာပါတဲ့အတိုင်းကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်မယ်အဲ့ဒီမှာကျွန်တော်တို့မကြခင်မှာပဲသူကိုပြောင်းရဲ့ကာလကိုကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်စစ်ကောင်စီကိုကျွန်တော်တို့ဖေရှားပြေးတာနဲ့အသွေးကိုပြောင်းကာလအုပ်ချုပ်ရေးရောက်သွားမှာပ
ါဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံအခြေအနေပြောင်းလဲမဲ့အပိုင်းမှာကြတော့တွစ်ဆုံဆွေးနွေးရေးနဲ့သွားနိုင်မလားဒါမှမဟုတ်ရင်လေဒီ NUG ကကြေညာထားတဲ့ခုခံတော်လှန်ရေးပုံစံမျိုးနဲ့ပဲသွားပြစ်မလားပေါ့နော်တစ်ဖက်မှာလည်းဒီ NUG ဘက်ကတွဲဆုံဆွေးနွေးရေးအတွက်သတ်မှတ်ထားတဲ့နေရာမှာလည်းအချက်၄ချက်ကိုဒါသမရာကြီးတို့ကလည်းပြောထားပြီးသားရှိတယ်ဆိုတဲ့အခါကျတော့ဘလို့လမ်းကြောင်းနဲ့ပြောင်းလဲအောင်သမရာကြီးတို့ကအာညွှန်ထားပါလေရှင
်အမှန်တကယ်ပြောရရင်တော့ဘယ်နိုင်ငံမှဆိုတွဲဆုံဆွေးနွေးပြီးတော့အပြေရှာကြလာပြီပါပဲတွဲဆုံဆွေးနွေးမှုရတယ်ဆိုတော့တွဲဆုံမှုကတော့လူအသက်တွဲဆုံမှုနည်းမယ်တွဲဆုံတန်ရမှုနည်းမယ်ပေါ့ဒါပေမဲ့ဒီစစ်တပ်ကလူကူကောင်းဆန်တယ်အာဏာငန်းငန်းကြီးအယူတက်နေတဲ့ဖွဲ့တွေဖြစ်တဲ့ကြောင်းသူတို့လူချင်းတဲ့ပုံစံဆိုအတက်နဲ့မှလုံးသွားမှာပဲလို့ကျွန်တော်တို့ကခံမှန်းထားပါတယ်ဒါကြောင့်မလို့ဒီသူဆုံဆွေးနွေးမှုကိုသူကဘယ်လိုမှအခုချိန်ထိသူလည်းလက်မခံပါဘူးကျွန်တော်တို့ကလည်းပြည်သူလူထုရဲ့စန္ဒနဲ့ညီသူတို့ကိုယ်တိုင်ကဆွေးနွေးဖို့သဘောမတူကျွန်တော်တို့အညကြီးဆိုရကဆွေးနွေးလို့မရပါဘူးအဲ့ဒီမှာကျွန်တော်တို့ကတို့ရဲ့လုံဆောင်ထားတဲ့ရာဇဝတ်မှုတွေကမြောက်များစွာအင်မတန်နာကြီးပွဲလူထုကခံစားခဲ့ပါတယ်အဲ့ဒါတွေကိုပြန်ပြီးတော့ဖြေရှင်းရမယ်အနေထားတွေလည်းရှိပါတယ် Federal Democracy နိုင်ငံထူထောင်ဖို့စစ်ကိုတုံးတုံးဆုံးဖြတ်ချထားကြပြီးဖြစ်ပါတယ်ဒါကြောင့်မလို့သူ့အနေနဲ့နိုင်ငံရေးလောကကနေထွက်သွားပြီးတော့ပြည်သူလူထုကိုအာဏာအပ်ပြီးတော့ပြည်သူလူထုကြိုက်လို့အုပ်ချုပ်တဲ့နိုင်ငံကိုသူတို့ခံယူရင်တော့ဒီနိုင်ငံကအေးချမ်းသာရစွာသူတို့လည်းတစ်ခါရှိမယ်ပြည်သူလူထုလည်းဒုက္ခတွေထပ်မရောက်ဘူးဆိုတဲ့အနေထားမျိုးဖြစ်မှာဖြစ်ပါတယ်
အဲ့တော့ဒီတကြိမ်ဆရာနာတိမ့်မှုကိုစန့်ကျင်တဲ့နေရာမှာဒီ CDM အာနာပီဆန်ရေးလှုပ်ရှားမှုကတတိုင်းတစ်ပြည်လုံးအရှိန်ဟုန်ကြီးမားခဲ့ပါတယ်ဆိုတော့သူတဖြင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကနေပြီးတော့စွန့်ခွာလာတဲ့အရေးအတွက်ကဆိုရင်3000ကျော်လောက်ရှိတယ်ဆိုပြီးတော့လည်း NUG ဘက်ကလည်းထုတ်ပြန်ထားပါတယ်။နောက်ပြီးတော့ဒီလိုစွန့်ခွာလာသူတွေဒီတပ်ကနေထွက်ပြေးလာသူတွေနဲ့ပတ်သက်ပြီးတော့လည်း NUG ဘက်ကပံ့ပိုးကူညီမှုတွေရှိနေပါတယ်လို့လည်းဟိုကျွန်တော်တို့သိရတယ်။ဒါပေမဲ့တစ်ဖက်မှာကျတော့အခု NUG ကိုပြန်ပြီးတော့ဟိုဝေဖန်လာတဲ့အပိုင်းတွေပေါ့နော်ဒီပံ့ပိုးကူညီမှုအပိုင်းတွေမှာအားနေတဲ့အတွက်လည်းသူတို့ခက်ခဲတွေဆက်ပြီးရင်ဆိုင်နေရတယ်လို့ဒီကထွက်လာတဲ့အခြေအနေတွေကလည်းတိတ်မရှိတော့ဘူးဆိုပြီးတော့ဟိုလည်းတည်င်းနေတုံ့ပြန်တန်တွေလည်းရှိလာတယ်ဆိုတဲ့အခါကျတော့လက်ရှိ NUG ရင်ဆိုင်နေရတဲ့အခြေအနေပေါ့နော်ဒီ CDM လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဒီ CDM တွေနဲ့ပတ်သက်ပြီးတော့ခုတလောတိတ်ပြီးတော့ရှေ့ကမသွားပဲဖြစ်နေတဲ့အချက်တွေရှိတယ်အဲ့ဒါကဘာလဲဆိုတော့စစ်ကောင်စီကပူပြီးတော့ pressure ပေးလာတယ်သူတို့ရဲ့ဒီကွန်ရက်တွေကိုပူပြီးတော့ဖြိလိုက်တဲ့ခါကျတော့ဝန်လာချင်တဲ့အဲ the factor တွေကဝန်လို့မရအောင်ဖြစ်သွားတဲ့အနေအထားရှိပါတယ် security concern ပေါ့နော်သူတို့ရဲ့မိသားစုတွေချင်းချောက်တဲ့မျိုးအကြက်ကြိုက်လာတဲ့အခါကျတော့သူအခက်အခဲရှိတယ်။ဒုတိယအနေနဲ့တော့ခဏကပြောလို့ငွေရေးချေးရေးလုံလောက်အောင်ကျွန်တော်တို့ကမပံ့ပိုးနိုင်ဘူး။သူတို့ကလည်းစွန့်စားပြီးထွက်လာတာ။ဒီဘက်ကျတော့ကျွန်တော်တို့ NUG ကလည်းသူတို့အတွက်လုံလောက်အောင်မထွက်မထောက်ပံ့နိုင်ဘူးဆိုတဲ့အနေအထားကသူတို့ချင်းချင်းပြန်ပြီးတော့သတင်းပို့တာလည်းရှိကောင်းရှိနိုင်တယ်။အဲ့ဒါဖြစ်တဲ့အခါကျတော့ကျွန်တော်တို့မှာ ထိရောက်မှုမရှိဘူးဆိုတဲ့အနေအထားဖြစ်ပါတယ်တကယ်တော့ဒီ defect ကအောင်မြင်သွားရင်ကျွန်တော်တို့အချင်းချင်းအရန်တိုက်စရာမလိုပဲနဲ့သူ့ရဲ့စစ်တပ်ကလုံးဝပြိုကျသွားဖို့ကျွန်တော်တို့မဟာဗျူဟာချထားတဲ့ဟာဒီကျွန်တော်တို့မှာအခက်အခဲတွေအဲ့လိုရှိတဲ့အကြောင်းဖြစ်ပါတယ်ဒါကြောင့်မလို့အပြည့်ပြည့်ဆိုင်ရာအနေနဲ့ကျွန်တော်တို့ငွေရေးချေးရေးအလုံးလုံးလောက်လောက်ထောက်ပံ့မယ်ဆိုရင်တော့ဒီ defect ကပရိုဂရမ်ဟာပလန်ဟာလုံးဝအောင်မြင်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ
်မိုင်အင်ချင်နိုင်မှာရှင် NUG ယာယီသမရဒူဝါလာရှိလာနဲ့ဆက်သွယ်မြင်းမြင်းချက်အပိုင်းနှစ်ကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညပိုင်းရေဒီယိုရုပ်သံအစီအစဉ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့ဆီယနာသိမ့်မှုဆန့်ကျင်တဲ့နှွေဦးတော်လှန်ရေးအပေါ်ယုံကြည်ချက်အတိုင်းအတာကိုနားဆင်ကြရပါမယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့နှွေဦးတော်လှန်ရေးနှစ်နှစ်ကြာလာပြီမဲ့ဒီလှုပ်ရှားမှုမှာပါဝင်လာသူတွေကတော့အခုချိန်ထိသွေးမအေးပဲစစ်အာဏာရှင်ဆန့်ကျင်ရေးနဲ့နှွေဦးတော်လှန်ရေးအနိုင်ရမယ်လို့အခိုင်အမာယုံကြည်ထားကြစေပါ။ဘာကြောင့်သူတို့ယုံကြည်မှုတွေခိုင်မြဲနေတာပါလဲ။ထိုင်းမြန်မာနေဆက်ကနေကုသညွန်ဦးတွေ့ဆုံမိမြန်သတင်းပေးပို့ထားပါတယ်ရှင
်။လွန်ခဲ့တဲ့နှစ်နှစ်စစ်တပ်ကအာဏာမသိမ်းခင်ရတအစုရအောက်မှာလူတိုင်းလူတိုင်းဟာဘဝမျှော်လင့်ချက်တွေမျှော်မှန်းချက်တွေအစီအစဉ်တကျနဲ့အနာဂတ်ကိုရုံလုံးဖော်ခဲ့ကြတာပါ။ဒါပေမဲ့လည်း2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့ချိန်မှာတော့သူ့ရဲ့အိမ်မက်တွေပြောင်းလဲခဲ့ရတယ်လို့လူဦးတော်လိုင်းရေးတဲ့မှာပါဝင်ခဲ့ကြသူတွေက VOA ကိုပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ကိုနေဖုံးလှဟာအနာဂတ်နိုင်ငံရေးမှာစစ်စုနစ်နဲ့ပေါင်းဖို့ထက်ကလင်းငရီအတွက်ပန်းရံတွေစောက်ပေးဖို့စိတ်ကူးခဲ့သူပါ။ကားတိုင်ယာဟောင်းတွေကိုရောင်စုံစိတ်မှုတ်ပြီးတော့ကလေးပန်းချံလေးတွေစောက်ပေးဖို့ဆိုတာဟာစစ်အာဏာမသိမ်းခင်လေးသူ့ရဲ့အိမ်မက်ပါ။
အဲ့တော့ကျွန်တော်အဲ့အာဏာမသိမ်းခင်နေ့မှာကျွန်တော်လုပ်နေတဲ့အလုပ်ကအဲ့ဒီလို့ပေါ့နော်တာယာတွေစေးမှုန်နေတာစေးမှုန်နေကျွန်တော် Facebook မှာတင်လိုက်တယ်ကျွန်တော်ကလေးတွေတော့ကစားကုန်လေးလှုပ်ချင်လို့အဲ့တော့ဒီစေးရေကိုပဲစေးမှုန်ရင်ကောင်းမလဲပေါ့ကျွန်တော်ဆန်းနေတော့အဲ့ post တွေပြကျွန်တော်မှတ်မိတယ်ကျွန်တော်အဲ့ post တွေကအဲ့ဒါဘာကုန်မလဲ January 31ဖြစ်မှာပေါ့နော် February နဲ့ January 31မှာတင်တဲ့ post ကအဲ့ဒါဗျအဲ့တော့အရန်ရှင်းတယ်နော်ကျွန်တော်တို့ရဲ့စိတ်ကကျွန်တော်ဆိုရင်ဒါကလေးတွေအတွက်ကျွန်တော်ရည်မှန်းတာနော်ကျွန်တော်တိုင်းပြည်ကောင်းမှုအတွက်ဘာလုပ်မလဲအဲ့မှာမှာကလေးတွေအတွက်ကျွန်တော်ဘာလုပ်မလဲကျွန်တော်တို့ရဲ့စိတ်ကရိုးရိုးရှင်းရှင်းလေးပဲဒါပေမဲ့အဲ့မှာအဲ့နေ့ညမှာအာနာသိမ့်ပြီးတော့နော်အာနာသိမ့်မှုကြိုးစားပြီးတော့မနဲ့ကြတော့တည့်ရတိုင်းမနဲ့၄နာရီလောက်မှာပဲကျွန်တော်ရှိသတင်းတွေဝင်လာပြီးတော့ဒါဖန်ကုန်ပြီစီးကုန်ပြီဆိုရင်နေထားဖြစ်တဲ့အခါမှာကျွန်တော်ရဲ့တရက်နေ့ post ကကြတော့ black screen ဖြစ်သွားတယ်ကျွန်တော်တော့အခုဒီတစ်နှစ်နှစ်နှစ်ပြည့်နေကြရကျွန်တော်အဲ့ဒီဟာလေးကိုကျွန်တော်ပြန်ရှင်းဖို့ကျွန်တော်လုပ်နေပေါ့အခုဆိုလူတချို့တွေဆိုမှတ်တော့မှတ်ပြီးတော့ပါမသိဘူးတို့အဲ့31ရက်နေ့မှာပါတင်ကျွန်တော်တို့ဒါကျွန်တော်တယောက်တည်းမဟုတ်ဘူးเนาะပြည်သူတိုင်းဟာ31ရက်နေ့အထိကเนาะမျောလင့်ချက်တွေเนาะရီမှန်းချက်တွေเนาะတို့ဘဝအတွက်ဘလို့တွေတိုင်းပြည်အတွက်ကောတို့အတွက်ကောပေါ့เนาะတကယ်ကိုမျောလင့်ချက်တလူလူနဲ့ပေါ့ဗျာเนาะအညွတ်တလူလူနဲ့မျောလင့်ချက်တွေဝေဆာဆာနဲ့အိမ်မက်တွေအများကြီးနဲ့အဲ့31ရက်နေ့အထိအဲ့တိုင်းပဲဗျာအဲ့မှာတရက်နေ့မှာအဲ့ဒါတွေအကုန်ဖြတ်စည်းပြတာ
ကိုနေဖုံးလှဟာအခုတော့ဒီ NUG ဂျာကလာမျိုးသားညီညွတ်ရေးအစိုးရရဲ့ပြောရေးဆိုခွင့်ရှိသူတူဖြစ်လာပါတယ်ကိုနေဖုံးလှလူပါပဲစစ်တပ်ကအာဏာသိမ်းလိုက်တာဟာသူ့ရဲ့အိမ်မက်တွေဖြတ်စည်းခံရတယ်လို့ပါပဲလို့ဂျန်စီလို့ခေါ်တဲ့ဒီမျိုးဆက်တဲ့လူငယ်တွေကယူဆကြပါတယ်ဒီထက်မှအုတ်ကငင်းကြတဲ့အပေါ်မှာ
စသည်ရောခံစားမိတဲ့အရာတော့ဟိုကိုနိုင်ငံကြီးမှောင်သွားပြီဆိုတဲ့အသည့်မျိုးပေါ့ကိုရသိတယ်မလားဟိုငါတို့ရမယ်နိုင်ငံသားခံစားခွင့်တွေဆုံးရှုံးသွားပြီဆိုတဲ့အရာမျိုးတွေကိုခံစားမိတာပထမဆုံးကတော့
ဆက်နာသိမ့်ပြီးတဲ့နောက်လူဒေါ်လာရဲ့ဆော်ပိုင်းကလာတွေမှာတော့နိုင်ငံဝန်ထမ်းအတော်များများရဲ့ဒီ CDM လို့ခေါ်တဲ့အာနာသိမ့်စစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီးတော့ကြီးမားတဲ့လှုပ်ရှားမှုကြီးတရားဖြစ်လာတယ်လို့အဲ့ဒီ CDM လှုပ်ရှားမှုဟာစစ်ကောင်စီရင်းနှီးအားကိုအတော်အကျရိုက်စေခဲ့ပါတယ်ဝန်ထမ်းတဦးချင်းဖို့ဒီလှုပ်ရှားမှုမှာပါဝင်ဖို့အတော်လေးချင့်ချင်စဉ်းစားခဲ့ကြရတာပါဒီစနားပြသူတွေကိုမတရားသဖြင့်ပြစ်ခတ်နှိမ်နင်းနေတဲ့လုပ်ရပေါ်မှာမခံမရနိုင်တော့လို့ပါဝင်လာရတာဖြစ်တယ်လို့ပညာရေးစီဒီယံဝန်ထမ်းတူကဗီဒီယိုကိုပြောပါတယ
်။ဆိုအဲ့ဒီအချိန်မှာတော့ဘာလုပ်ရမလဲဆိုတာကိုဖြစ်ဖြစ်တတမသိဘူး။ဒါပေမဲ့တဖြည်းဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ဒီစနားပြရတဲ့သူတွေပေါ့နော်စနားပြတဲ့သူတွေသူတို့အကြမ်းဖက်ဖြိုခွင်းတာအဲ့ဒီပေါ်မှာသူကခံစားချက်ကမတရားသဖြင့်လုပ်နေတယ်ဆိုခံစားချက်ကရင်ထဲမှာတဖြည်းနဲ့ဖြစ်လာတယ်ပေါ့နော်။အဆိုးဆုံးကတော့အဲ့ဒီမန်မြောက်တက်ခိုင်းပေါ့။အဲ့ဒီကိစ္စဖြစ်တဲ့အချိန်မှာတော့ဟိုအစကတော့ကြောက်ခဲ့တာပေါ့လူကလေဟိုဒီလက်နက်တွေကိုကြောက်ခဲ့တယ်ဆိုတော့အဲ့ဒီကိစ္စဖြစ်ပြီးနောက်ပိုင်းမှာတော့မမှုတော့ဆိုရယ်စိတ်ဝင်လာပေါ့နော်ဒီမတရားသဖြင့်အုပ်ချုပ်နေတဲ့ဟာကြီးကိုတော့ဘလို့မှတော့လက်မခံနိုင်တော့ဘူးသူတို့ခိုင်းတာကြီးကတော့ဘလို့မှမလုံးနိုင်တော့ဆိုရယ်စိတ်ဝင်လာတယ်အဲ့နောက်ပိုင်းမှာတော့အဲ့နေ့မှာပါပဲစီရီယံဝင်မှုအတွက်ဆုံးဖြတ်ချက်ခိုင်းမှာပါတော့
NLD ပါတီအပြတ်အသတ်နိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစီရဲ့မှန်ကန်မှုတွေရှိတယ်လို့ဆိုတဲ့အကြောင်းပြချက်ပြီးပြီးတော့စစ်တပ်ကအာဏာသိမ်းယူလာပါဒီစစ်တပ်အာဏာသိမ်းမှုဟာစစ်တပ်နဲ့ NLD ပါတီကြားပြဿနာဆူပြီးတော့တချို့ကပုံဖော်ပါတယ်လူငယ်တွေတက်ကြွလှူရှားသူတွေနဲ့နိုင်ငံဝန်ထမ်းတွေကစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်နိုင်ဘူးဆိုပေမဲ့နိုင်ငံပါတီအများစုကတော့စစ်ကောင်စီရဲ့ဥပဒေအောက်မှာပဲစစ်နေကြပါတယ်ဒီထဲမှာမှထူးခြားခြားမြို့ဒေါ်လာရေးတဲ့ပါတီတစ်စုံလုံးပါဝင်လာတာကတော့လူ့ပေါင်းတဲ့ဒီမိုကရက်တစ်ပါတီပါလူ့ပေါင်းတဲ့ဒီမိုကရက်တစ်ပါတီဟာ1988ခုနှစ်လူလှုပ်ရှားမှုနောက်ပိုင်းလူငယ်ကျောင်းသားတွေနဲ့အမကန်ဖွဲ့ခဲ့ပြီးတော့အဲ့နောက်ပိုင်းမြောက်ပါတီဖြစ်ခဲ့ရပါတယ်။2010နိုင်ငံခင်းချင်းသက်မှာတော့တရားဝင်နိုင်ငံပါတီပြန်ဖြစ်လာပါတယ်။အခုဒီအာဏာသိမ်းဖြစ်စဉ်ကိုကြည့်လိုက်လို့ရှိရင်စစ်တပ်ကသူတို့စစ်ချက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအလုံးမဖြစ်နိုင်တော့ဘူးဆိုတာထင်ရှားလို့စစ်ကောင်စီအုပ်ချုပ်ရေးအောက်ကနိုင်ငံပါတီအဖြစ်မခံတော့ဘဲနဲ့ဒီလှုပ်ရှားမှုမှာပါဝင်လာတာဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးဟောင်မိုးစောကပြောပါတယ်။
ဟိုအခြေခံကတော့ကျွန်တော်တို့တိုင်းပြည်တွေကိုပြန်ဝင်ကြတဲ့ကကျွန်တော်တို့နားလဲတာကဟိုတိုင်းပြည်တွေမှာဘုနာတို့ဆေးအခြေအနေကတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပွင့်လာလိမ့်မယ်2008ကိုလည်းတဖြည်းဖြည်းချင်းကျော်သွားလို့ရမယ်ငြိမ်းချမ်းသာနည်းနဲ့ကျော်သွားလို့ရလိမ့်မယ်လို့ပဲကျွန်တော်တို့ယူဆခဲ့တယ်အဲ့ဒီအခြေခံနဲ့တိုင်းပြည်တွေမှာပြန်ပြီးတော့ရုံးမယ်ကံမယ်ဆိုတော့ကျွန်တော်တို့ပြန်ခဲ့တာဖြစ်တယ်လက်တွေ့ကြတော့2008ကိုတိုင်းပြည်တွေပေးထားတဲ့အခြေအနေအောက်ကဘလို့မှလို့ခေါ်မလဲဟုတ်ချက်ယူလို့မရဘူးကြော်လို့မရဘူးဒီအာနာသိမ့်တဲ့ဖြစ်စဉ်ဟာတော်တော်လေးကိုထင်ရှားတဲ့ဖြစ်စဉ်ဖြစ်တယ်အဲ့တော့ဒါတော့မရတော့ဘူးဆိုတော့ကျွန်တော်တို့အနေနဲ့ဟိုဒီလှုပ်ရှားမှုတွေမှာပါဖို့ဆုံးဖြတ်ခဲ့တာဖြစ်ပါလေဗ
ျအခုဆိုလို့ရှိရင်စစ်တပ်ကအာနာသိမ့်ခဲ့တာနှစ်နှစ်ပြည့်ပြီဖြစ်တယ်လို့ဆရာနာရှင်ဆန့်ကြီးလူဒေါ်လာကြီးဟာလည်းနှစ်နှစ်ထဲကိုဝင်လာပါတယ်စစ်ကောင်စီနဲ့မပူးပေါင်းဘူးဆိုတဲ့စီဒီအမ်ဝန်ထမ်းတွေဖို့အချင်းကြာလာတာနဲ့အမျှအကြက်တဲတွေကြုံတွေ့နေရပြီမယ်လေမှန်ကန်တဲ့ရည်တည်မှုအတွက်ကိုကူကူအားပေးကုန်ရပါတယ်လို့ CDM ပြည်ညာရေးဝန်ထမ်းကပြောပါတယ
်။ကိုကစတင်တာတခုလည်းမဟုတ်ဘူး။ကိုမှန်တာလည်းလုပ်တယ်ဆိုကိုကိုယ်တိုင်လုပ်ခဲ့တယ်ဆိုတဲ့စိတ်ပေါ့။အဓိကတော့လက်ပြသန်းတာပါပဲ
။နှစ်နှစ်ကြာလာပြီမဲ့ဆရာနာရှင်ဆန့်ကြီးမြန်မာလူကြီးရဲ့တန်တိတံဟာခိုင်ခိုင်မာမာရှိတယ်လို့ပဲနိုင်ငံရေးစုဖွဲ့မှုတွေလည်းပိုအားကောင်းလာတယ်လို့လူ့ပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်။စေအုပ်စုကိုဘင်္ဂလားပင်လယ်ရောကန်ချမယ်ဆိုတဲ့ပြည်သူလူထုရဲ့တန်တိတံအခုချိန်လေးဒီကျွန်တော်ထင်ရှားရှားတွေ့နေရတော့မယ်လို့အဲကျွန်တော်တို့အဲ့လိုယူဆတယ်ဒါတခုပါဟိုလက်တွေ့ပိုင်းအရနိုင်ငံတကာပံ့ပိုးမှုအရပဲကြီးကြီးပြည်မမှာရှိတဲ့အင်အားစုအသီးသီးရဲ့ဆက်ဆက်မှုတွေလိုပဲကြီးကြီးပို့ပြီးတိုးတက်လာတယ်ပို့ပြီးကောင်းလာတယ်လို့အဲကျွန်တော်အနေနဲ့အဲ့လိုရှုမြင်တယ်ဟိုဟုတ်လာမဲ့2023ပေါ့မှာပို့ပြီးတော့ထင်ထင်ရှားရှားဒီလှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာရရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျ
အိမ်ပြန်နိုင်ရမယ်လို့ယုံကြည်ထားလို့ခံယူချက်ကလည်းလုံးဝမပြောင်းလဲသွားဘူးလို့ဥက္ကညင်းညံကပြောပါတယ
်။ဟာမပြောင်းအောင်ကိုဒီတိုင်းပဲ။ဟောစထွက်လာတဲ့ကငါတို့တနေ့အိမ်ပြန်မယ်ဆိုရဲခံစားချက်နဲ့လာတာကိုရ။ဟိုငါတို့နိုင်ငံလည်းပြန်ယူမယ်ပေါ့နော်။အဲ့ခံစားချက်တော့ဒီချိန်ထိဒီတိုင်းပဲရှိနေသေးတယ်ဟုတ
်။မြမနိုင်ငံကြီးဟာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်အပြောင်းလဲရှိကိုပြောင်းလဲခဲ့ပါတယ်။ပြစ်ဆိုဆွေးနွေးအဖြစ်ရှာရေးပြန်လည်တင့်ပြည့်ရေးဆိုတဲ့နိုင်ငံကြီးလီလူကြီးဟာစစ်ကောင်စီရဲ့အကြမ်းဖက်နှိပ်ကွပ်မှုတွေနောက်မှာလွင့်ပါသွားပါတယ်။ကိုနေဖူးလာကတော့ဘလူးမှနောက်ကျောင်းပြန်လှည့်လို့မရတော့တဲ့အချိန်ဒီစစ်ကောင်းဆောင်တွေကိုထိုက်တန်နဲ့ပြစ်ဒဏ်ပေးမှအနာဂတ်ကိုရှေ့ဆက်ရမယ့်အချိန်ဒီရောက်သွားပြီလို့သူကပြောပါတယ
်အများကြီးကျွန်တော်တို့တွေဒါရင်းနှီးပေးဆက်ခဲ့ရပြီဒီနှစ်နှစ်အတွင်းမှာเนาะကျွန်တော်ဟိုကျွန်တော်ပြန်လဲပြန်တွေးတိုင်းတွေးတိုင်းလဲဒါစိတ်ထဲမှာဒါအရန်ကိုနာကျင်ရတယ်ခံစားရတယ်เนาะကျွန်တော်တို့တော်တော်လေးကိုဒါအများကြီးပေးဆက်ခဲ့ရဒီလိုအချိန်မှမှကျွန်တော်တို့ဘတော်မှနောက်ပြန်လှည့်ကြအကြောင်းလည်းမရှိဘူးကျွန်တော်လှည့်လဲလှည့်မှာမဟုတ်ဘူးဒီတိုက်ပွဲကိုဒီတော်လိုင်းရေကိုအဆုံးဖြတ်ပေးမှာအဲ့ဒါပဲပြည်သူတွေကိုလိုက်မဲကြည့်ပါเนาะမြောက်လိုင်းတို့ကတောင်းပန်မှာလေဗျာဆိုပြီးတော့ကြည်အေးမဲ့ပြည်သူဘယ်နှယောက်ရှိလဲဆိုတာเนาะကျွန်တော်တို့ကတော့ဘလို့မှမကြည်အေးနိုင်ဘူးเนาะဒီလိုပြောလို့ဟိုကျွန်တော်တို့တွေးစာနေတဲ့လူတွေလို့ကျွန်တော်တို့တော့မမြင်သေးခြင်းဘူးเนาะကျွန်တော်တို့ကဒီစစ်ကောင်းဆောင်တွေသူတို့လှုပ်ခဲ့တဲ့အပြစ်မှုပြစ်ဒဏ်တွေနဲ့ပတ်သက်ပြီးတော့เนาะထိုက်တန်တဲ့အပြစ်ဒဏ်တွေပြန်ရအောင်ရအောင်ရအောင်ပြန်ပေးဖို့ပေးရမယ်
စစ်တပ်ကအာဏာသိမ်းပြီလားဟာမြန်မာနိုင်ငံမှာ1998 1962 1988ပြီးလို့ရှိရင်ဒါသရုပ်ထအချိန်မှာအခုတစ်ခါအာဏာသိမ်းမှုမှာတော့နှစ်နှစ်ရှိသွားပြီဖြစ်ပေမဲ့အာဏာသိမ်းစစ်ကောင်ဆောင်တွေဟာမြန်မာတိုင်းနိုင်ငံလုံးကိုအုပ်ချုပ်လို့မရနိုင်ပြီပါဦးအင်းဒီချင်းနိုင်ငံတွေကပါဝင်နိုင်ငံတကာရဲ့ PR တွေကြုံရတယ်လို့ပဲနိုင်ငံရေးအရတွတ်ဆုံဖြည့်ရှင်းဖို့လမ်းစာလည်းမဖော်နိုင်သေးပါဘူးစစ်တပ်ကစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံကိုပါစစ်ကောင်စီအနေနဲ့ဆက်ပြီးတော့ကန့်ဆွဲဖို့အခက်ကြုံနိုင်တယ်လို့နိုင်ငံရေးလေလာသူတွေကယူဆပါတယ်လက်ရှိကြုံရတဲ့ပြဿနာရရကူနိုင်ငံရေးအရဖြစ်ရှင်းနိုင်မဲ့အခွင့်အလမ်းအင်မတန်နည်းနေတာဟာစစ်ကောင်စီတတော်ကြီးမားတဲ့နိုင်ငံရေးအချက်တွေဖြစ်မယ်လို့သူတို့တွက်ဆကြပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းဒီ PDF လို့ခေါ်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေပေါ်လာတယ်လို့ နနေ့အတွက်မှာပဲ PDF တွေဟာနိုင်ငံနေရာတော်များများမှာအခိုင်အမာရှိလာတာကြောင့်စစ်ကောင်စီဖို့စီးအရပါချက်တဲ့ကြုံလာပါတယ်စစ်တပ်အာဏာသိမ်းမှုကိုစက်ကျင်တော်လှန်နေသူတွေဘက်ကသူရဲ့ခိုင်ယူမှုတွေယုံကြည်မှုတွေမပြောင်းမလဲရှိနေတာမဟုတ်လို့လဲနိုင်ငံရေးစီမငြိမ်သက်မှုတွေဆက်ပြီးတော့ရှိနေအောင်ပဲလို့လေ့လာသူတွေကတွက်ဆကြပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါဆီယနာသိမ်းမှုနှစ်နှစ်ပြည့်သတင်းတွေသတင်းဆောင်မတွေအထူးစီစဉ်နေပြီးမှာတော့သတင်းဖတ်ရှင်ကဏ္ဍတစ်ခုကိုတင်ပြပေးလိုပါတယ်ရှင်ထိုင်းနိုင်ငံမှာရှိတဲ့ခရိုင်89ခုထဲမှာမြို့တွေထဲမှာမဟာချိုင်မြို့ဟာလဲမြန်မာပြည်သားရွှေပြောင်းအလုပ်သမားတွေအများဆုံးအလုပ်လုပ်ကင်နေထိုင်ကြတဲ့မြို့တစ်မြို့ဖြစ်ပါတယ်ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတော့ဒီမြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းကိုတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာကြားရလားကြကုန်တော့
အခုလိုတရားပွဲအတွက်အတန်ချဲဆင်းတဲ့နိုးစုံနေတဲ့နေရာကမြမပြည်ထဲမှာတော့မဟုတ်ပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နယ်နယ်နိမိတ်ထိစပ်နေပြီးမြမပြည်သားရွှေပြောင်းအလုပ်သမားတွေတစုတဝေးတဲ့အများဆုံးနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့စမုစာခုံခရိုင်မဟာချိုင်မြို့ကထိုင်းဖုံတော်ကြီးကျောင်းတစ်ခုမှာပ
ါကျွန်တော်တို့ပီမန်တို့တကြံတို့ဆိုရင်တရားစခန်းရှိတယ်၄ရက်တရားစခန်းတို့၅ရက်တရားစခန်းတို့ဝါဆိုစင်းဝါဆိုကထိန်ဆိုလဲကထိန်ပေါ့နော်အတူနေရာအလိုက်ကျွန်တော်တို့ကျင်းပါတယ်ဒါနှစ်စင်းနေတိုင်းကျစ်ပါတယ်အပြင်မှာကျင်းပါတဲ့အပွဲတွေလည်းရှိတယ်ဒီပြည်ဆရာတော်တွေပြေးတာတော့အချို့ဆိုဓမ္မကတိကားတွေပြေးတာတော့အများကြီးရှိတယ်တိုင်းတစ်ပတ်မှကျွန်တော်တို့သာသနာပြုလဲဆိုမှမလွတ်လပ်ဘူးတချို့ကထိုင်းနေနဲ့စကားအများကြီးပြောရတယ်တခါတွေပလိတ်နေနဲ့ပြောရတယ်အဲ့လိုမျိုးရှိရပါတော့
အခုဆိုရင်မဟာချိန်မှာမြန်မာပြည်သားဥယေကဒေသခံထိုင်းနိုင်ငံသားတွေတဲ့မများတာတောင်းတန်းတူရှိလာနေပြီဖြစ်ပါတယ
်ဒီထိုင်းနိုင်ငံမှာခရင်မောင်89ခုပေါ့နော်အဲ့မှာကျွန်တော်ဒီစမုစာခုံမှာချိန်ကတော့အလောက်ကန်ခွန်းလမ်းလေးပေါ်တယ်စက်ရုံလို့ရုံလေးပေါ်တယ်ဆိုတော့လာသမျှကျွန်တော်မြန်မာနိုင်ငံသားတွေကဥတီမှဒီမဟာချိန်ကိုရောက်ရှိလာကြတာပေါ့အဲ့တော့ကျွန်တော်တို့ဟိုအခုချိန်ထိတော့တရားဝင်ကိုတရားဝင်ကိုရောက်ရှိလာတဲ့လူသားဥယျာ5သိန်းလောက်ရှိနေတယ်ဆိုတော့ကျွန်တော်တို့ NGO တွေ CSO CBO တွေအားလုံးအသုံးတက်ထားတယ်ပေါ့အဲ့တော့လက်ရှိထိုင်းနိုင်ငံသားဒေသခံတွေလည်း5သိန်းကျော်6သိန်းဝန်းကျင်ရှိတယ်ဆိုတော့ဟိုလေဘယ်လောက်တော့ဖြစ်နေပြီလို့ကျွန်တော်သုံးသပ်လို့ရတယ်ပေါ့
ဒါကြောင့်မြန်မာပြည်သားတွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်မြန်မာနိုင်ငံလည်းရောက်နေသလိုပဲမြန်မာအငွေအသက်မြန်မာတလိထုံးစံမြင်ကွင်းတွေကိုအမြဲတွေ့နိုင်ပါတယ
်မြန်မာနိုင်ငံမှာအရတားအစိုးရတွေပေါ်ပေါက်လာတဲ့အချိန်ဒီမှာတော့ကျွန်တော်တရားဝင်နဲ့သက်ဖြတ်ကြွမှုတွေအနေထားနည်းနည်းငိမ့်တက်သွားတယ်ပေါ့နော်ဒီ2021ဖေဖော်ဝါရီနောက်ပိုင်းမှာတော့ကျွန်တော်တို့အကြောင်းကြောင်းပေါ့ဒီတိမအလောက်ကန်ရှားပါတာတွေငွေမရှိတာတွေနောက်ကသူတို့ငွေတွေရဲ့အသက်အိုးအိမ်စီစဉ်နေပါလုံခြုံမှုမရှိတာတွေအကြောင်းပြပြီးမှအဲ့တော့သူတို့ရအဓိကလွတ်မြောက်ရလက်မြောက်ကြောင်းဆိုပြီးမှအိမ်ကြီးနာချင်းဖြစ်တဲ့ထိုင်းနိုင်ငံကိုအလုံးရင်းနဲ့ဝင်ရောက်လာတဲ့တကြောင်အခုချိန်မှာကျွန်တော်ဒီထိုင်းနိုင်ငံမှာလုတ်သားဦးကြီးမြန်မာနိုင်ငံသားအများဆုံးအဆင့်ကိုစံချိန်ပြင်ပြီးထုတ်တက်တော့ပါလေ
နီလာမျိုးစုံနဲ့ရရအလုပ်လုပ်ကင်ကြဖို့ရောက်လာကြတဲ့မြန်မာပြည်သားတွေအတွက်ဘာသာစကားမတက်ကြွမှုကလည်းအခက်အခဲဆုံးရင်ဆိုင်နေရတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်
။အဲ့တော့ထိုင်းအာဏာပိုင်ဆိုတဲ့အခါမှာကျွန်တော်ဝန်ကြီးဌာနအများကြီးထဲမှာပေဌာနနဲ့မှာတိတ်ပြတ်တာမရှိဘူး။ပြတ်နာဖြစ်တယ်တော့ပြည်သူရဲပေါ့။အဲ့ဒီရဲတွေမှာကျွန်တော်ရဲတွေကိုအားလုံးကျွန်တော်ပြောတာမဟုတ်ပါဘူး။တချို့အချင်းပြက်လက်ဆန်းတဲ့ရဲကြီးလည်းကျွန်တော်ရှိတယ်။လူဦးရေအထူးထအသိအသီးဆုံးဖြစ်တဲ့ဒီစမောစာကောမဟာချိုင်မှာကြတော့ဟိုရဲတွေကလည်းပုံလက်ဆောင်မှုတော်တော်များတယ်။ဥမာဆိုတော့ကျွန်တော်ဘာသာတကားမကြောင့်ကျင်တဲ့လူတမလေးကိုဟိုတောင်မွေးမြောင်မွေးနေတယ်ပေါ့။ဒါမေးတော့ရမဖြစ်နိုင်မဖြစ်နိုင်မကားပေါ့တဲ့။နောက်မှရှင်းပြီးမင်းအချုပ်ခန်းနဲ့မွန်ကြီးပတ်သက်ပြီးဒါတွေကလည်းကျွန်တော်ချိန်ခံများစွာကျွန်တော်လည်းလိုက်လံမိတာကြီး။တရားဝင်လူတမလေးကျွန်တော်ဆက်သွဲလာတဲ့ဆရာဆရာနဲ့ပြတိုင်းဘာကြောင့်သူ့ကြောင်းပြခြင်းနဲ့ဖမ်းလာလဲကျွန်တော်ကိုယ်တိုင်ဦးဆောင်လက်ရှိရှင်းကြီးရတယ်လေအချိန်ပေါင်းများစွာပါပဲဟုတ်ကဲ့။
ဒီလိုအခက်အခဲတွေရင်ဆိုင်ကြောဖြတ်ရင်ထပ်ပြီးကြုံတွေ့နေရတာကတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်အတွက်အထောက်အထားလက်မှတ်တွေကိစ္စပါပဲ
အဆိုပါဆုံးအချက်ကြီးပဲဒါပကတိဖြစ်ပေါ်နေတာကျွန်တော်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေထိုင်းပြည်နယ်ကနေမှခွင့်ပြုလိုက်တဲ့ထိုင်းနိုင်ငံမှာရောက်နေသောမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အလုပ်သမားတွေတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်ဆိုင်ရဆိုင်တန်းတွေပြုလုပ်ပေးပါမယ်ဆိုမှကြေညာလိုက်တဲ့နောက်ပိုင်းမှာတနင်္ဂနွေလုံးမှရှိတဲ့ရွှေပြောင်းလုပ်သမားတွေကကျွန်တော်တို့ပိုင်အောင်ကလုတ်လိုက်ကြတယ်လုတ်လိုက်ကြတဲ့ခါမှာဟိုးကျွန်တော်တို့ရဲ့ထိုင်းနိုင်ငံစာရောက်တော့ အထမတို့ပန်းရောင်ပတ်ဒီလောက်ရတယ်လောက်တဲ့ခါမှာ तू तू တက်တန်းကိုတက်နှစ်ပြီးတယ်ဒီတစ်ချိန်မှာတော့ तू တက်နိုင်ငံလုံးမှာရှိတဲ့ဒီ passport စာအုပ်သမားတွေ CI စာအုပ်သမားတွေနဲ့ဟိုသူ့ရဲ့တက်တန်းကိုညှိနေတယ်ဆိုပြီးနှမ်းညှိလိုက်တဲ့ခါမှာသူတို့ပြေးလိုက်တာဒီ2023 February 23မှာအားလုံးကကုန်မှာဆိုတော့ကသူတို့အမှန်တကယ်လုပ်ငန်းချင်းတွေစလုပ်တာ August မှာစတာဆိုတော့2023 February 23ဆိုမှကြာခင်ရောက်တော့မယ်အဲ့ဒါ तू extension လုပ်ရတော့မယ်အဲ့ extension လုပ်ဖို့အတွက် तू ကပိုင်းအောင်ဘက်ကနေပိုင်းအောင်ဘက်ကိုပဲ extension လုပ်ရင်ကုန်ကြတိကမရှိဘူးထို့တော့ तू ကမြန်မာလူသမားဝင်ဌာနနဲ့ညှိနှိုင်းပြီးမှ CI ကိုအရင်သွားမယ်လို့ तू ကအမိန့်ထုတ်လိုက်တဲ့ခါမှာ CI ကိုသွားဖို့အတွက်ကုန်ကြတိရှိမယ်ပြီးရင် CI ပြီးရင် तू ကထိုင်းလာဝကတို့ဒီထိုင်းလူသမားဝင်ဌာနတို့ကနေမှ visa တွေနောက်တစ်ခါကျွန်တော် work permit တွေလုပ်ဖို့အတွက်တတ်တတ်ကပတ်စံပြန်သွားမှာဆိုတောင်းနေရှိပြီးဖြတ်ကုန်မယ်တော့ကြောင့်အခုလူသမားတော်တော်များတော့ကားဖြစ်နေပါတယ်ဟုတ်ကဲ့
မြန်မာပြည်သားတွေများလာရတဲ့ဒီမြန်မာနိုင်ငံရဲ့အရေးမြန်မာပြည်သူပြည်သားတွေရဲ့အရေးအတွေ့တတ်နိုင်တဲ့ဘက်ကကူညီနေကြတဲ့ပရာဟိတအသင်းအဖွဲ့လေးတွေလည်းမဟာချိန်မှာအများကြီးရှိလာတာပါ။အဲ
ကျွန်တော်တို့ကပရာဟိတလုပ်တယ်ဆိုတာရင်ထဲနှလုံးသားထဲအသားထဲကဒီစိတ်แท้ๆပန်ပန်နဲ့လုပ်တယ်ဆိုတော့အသားအရောလည်းမခွဲခြားသလိုအဲသူဒီတခြားဘာသာသူဒီငါတို့ရဲ့ဗုဒ္ဓဘာသာဆိုတဲ့အစွဲလည်းမရှိဘူးဘယ်လူမျိုးပဲဒုက္ခရောက်မယ်ဆိုဒုက္ခရောက်နေတဲ့ပြည်သူပြည်သားမှရင်ကျွန်တော်တို့ကအကုတ်ကူညီမှာပဲအဲ့မဲ့ကျွန်တော်တို့ကတော့အကုန်လုံးနဲ့ဆက်ဆံရေးပြည်လဲအောင်တို့ရှိခိုင်မြဲအောင်လို့တော့ပရိဟိတတော့အဲစူးစမ်းပြီးတော့လှုပ်ဆောင်နေတာပဲဖြစ်ပါလေ
မြန်မာပြည်ပြန်မှုအခွင့်မသာသေးတဲ့မြန်မာပြည်သားတွေအဖို့ကတော့ရောက်တဲ့အရမှာအဆင်ပြေအောင်ကြံဖန်နေထိုင်ကြရင်ဘဝအတွေ့ပျော်ရွှင်မှုအခိုက်အတန့်လေးတွေရှာဖွေရှင်သန်နေကြရစေပါပဲရှင
်။သောတာရှင်များရှင်ဆီယနာသိမ့်မှုနှစ်နှစ်ပြည့်အထူးစီစဉ်ဖြစ်တဲ့ VO ရဲ့ website စာမျက်နှာမှာလည်းတီးတန့်ကဏ္ဍတစ်ခုဖွင့်လှစ်တင်ပြထားပါတယ်သောတာရှင်တို့အနေနဲ့တော့ရောက်ပြီးတော့ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကအင်ကာနေ့မှာပဲမြန်မာစစ်ကောင်စီကိုတန်ခါပိတ်ဆို့မှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်ကုလသမဂ္ဂနဲ့အာဆီယံအပါအဝင်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာစစ်ကောင်စီကိုအကြမ်းဖက်မှုတွေရပ်ဖို့မတရားဖန်ဆီးထားသူတွေပြန်လို့ပေးဖို့နဲ့အခြေအနေတွေတိုးတက်လာအောင်တောင်းဆိုခဲ့ပေမဲ့မြန်မာနိုင်ငံအခြေအနေကပိုးပြီးတော့ဆိုးလာပါတယ်ဒါကြောင့်စစ်ကောင်စီနဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်6ဦးနဲ့လုပ်ငန်း3ခုကိုထပ်ပြီးတော့တန်ခါလိုက်တာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကသတင်းထောက်တွေကိုအင်ကာနေ့ကပြောဆိုသွားပါတယ်မြန်မာစစ်ကောင်စီဟာဥရင်းနဲ့မညီတလို့တရားလဲမဝင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံကြဖို့အင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်စစ်ကောင်စီရဲ့တရားဝင်မှုကိုဆန့်ကျင်ညှင့်ပယ်ပြီးတော့စစ်ကောင်စီအပေါ်ပြင်းပြင်းထန်ထန်ပူးပေါင်းတိုက်ခတ်ပိတ်ဆို့နိုင်ရဲ့အတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်ဖွဲ့ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်တရားဝင်မြန်မာအစိုးရဖြစ်ရဲ့စစ်ကောင်စီရဲ့ပြောဆိုချက်တွေနဲ့အပြစ်အနာအစာတွေလိုအပ်ချက်တွေကိုဖော်ပြထားတဲ့အစင်ခါစာတစ်ကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်Tom Andrews ကစစ်အာဏာသိမ်းမှုနှစ်နှစ်ပြည့်တရက်အလိုမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီး Oleksiy Rennikov ကပြည်내ခေါင်းဆောင်နဲ့တွေ့ဆုံဖို့ပါရီနိုင်ငံကိုအင်္ဂါနေ့ကရောက်ရှိပါတယ်။တနင်္လာနေ့ပါကြာလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်ကိုတံပြန်တတ်ခတ်နေရတဲ့ယူကရိန်းကိုကူညီတဲ့အနေနဲ့တိုက်လေရင်တွေပို့ပေးဖို့ဆွေးနွေးကြမှာပါ။ရုရှားတို့ကိုခုခံဖို့အနိုင်နိုင်ငံတွေစီကချက်တိုက်လေရင်တွေကိုယူကရိန်းကတောင်းဆိုနေတာပါ။ဒါပေမဲ့လည်းအခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူး။ နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မ Thank you type
This program has come to you from the Voice of America, Washington.